Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ12ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50နဲ့မိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါတောတာရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရန်နိုင်နဲ့ကျမနန်းကလာတို့ပြောပြပေးမှာပါကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်သွားဖို့ဆိုရဲအမေရိကန်နဲ့တရုတ်သမ္မတတောက်ကြာနေကထားလောင်အတည်ပြုခဲ့ကြတယ်လို့အင်ဖြူရောကပြောပါတယ်ကျူဘားနိုင်ငံကအမေရိကန်သံတမန်တွေကြားရဲ့အကြအာယုံပျက်စီးသွားတာဟာကျမ်းမာရေးထိခိုက်စေလောက်တဲ့တပ်ခန့်မှုနဲ့ရင်ဆိုင်ခဲ့ရတာထင်ရှားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်ဗင်နီဇွဲလားနိုင်ငံအပေါ်စီးရေးအရာအရေးယူဖို့ကိစ္စကိုစဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပါရယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်ဒီကနေ့ညသတင်းတွေပြည်နာဆင်ကြမဲ့သတင်းလွှာတွေထဲမှာတော့
Even though North Korea like they're strong and military but like I feel like they will not be dumb enough to actually to attack here cuz if they attack here the entire
North Korea နိုင်ငံဟာစစ်ရေးအင်အားတောင့်တင်းပေမဲ့လည်းတကယ်တိုက်ခိုက်ဖို့အထိမိုက်မဲမှာမဟုတ်ကြောင်းနဲ့တကယ်တိုက်မယ်ဆိုရင်တော့တကဘာလုံးရှုပ်ထွေးကုန်မယ်ဆိုပြီးမြောက်ကိုရီးယားနဲ့အမေရိကန်တို့ဆက်ဆံရေးတင်းမာနေတဲ့အခြေအနေပေါ်လော့အင်ဂျလိစ်ဒေသခံတူကသူ့ရဲ့အမြင်ကိုပြောသွားတာဖြစ်ပါတယ်။ဒါအပြင်သတင်းနောက်မှဆုနဲ့မြန်မာတခွင်အစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနှမ်းလောင်နဲ့ကိုရီးယားနိုင်တို့ပြောပြပေးပါမယ်ရှင်။
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်သွားဖို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရဲ့အပြန်အလှန်ကတိပြုထားတာတွေကိုတောက်ကြာနေတယ်လီဖုန်းဆက်ပြောဆိုချင်းအတွင်းထားလောင်းအတည်ပြုခဲ့ကြတယ်လို့အင်ဖီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ဆုံးချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့မှုတွေဟာကိုရီးယားကျွန်းဆွယ်မှာတည်ငြိမ်အခြေအမှုရရည်အတွက်အရေးကြီးပြီးတော့လိုအပ်လာတဲ့ရှေ့ခြေလှမ်းဖြစ်တယ်ဆိုတာကိုကောင်ဆောင်တို့ရောအခိုင်အမာအတည်ပြုခဲ့ကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။သမ္မတထရမ့်ကမြောက်ကိုရီးယားအပေါ်တောက်ကြာနေအစောပိုင်းကတိပေးချက်တစ်ခုထုတ်ပြန်ပြီးအမေရိကန်စစ်တပ်ဟာတိုက်ခိုက်ဖို့အစဉ်အသင့်ဖြစ်နေပြီဆိုပြီးပြောဆိုခဲ့တာပ
ါ We are looking at that very carefully and I hope that they are going to fully understand the gravity of what I said
ကျွန်တော်တို့အသေးချာစောင့်ကြည့်နေပါတယ်ကျွန်တော်ပြောဆိုချက်ကဘလောက်လေးနက်မှုရှိတယ်လဲဆိုတာသူတို့ကောင်းကောင်းသဘောပေါက်မယ်လို့မျှော်လင့်ပါတယ်ကျွန်တော်ကစိတ်ထဲရှိတဲ့အတိုင်းပြောတာပါသူတို့ကောင်းကောင်းသဘောပေါက်မယ်ထင်ပါတယ်ကျွန်တော်ပြောတဲ့စကားတွေကနားလည်ဖို့သိပ်လွယ်တဲ့စကားလုံးတွေပါဆိုပြီးသမ္မတထရမ့်ကပြောသွားတာပါညူဂျာစီမှာရှိတဲ့သူပိုင်ကောက်ခွေမှာသတင်းထောက်တင်တဲ့တွေ့ဆုံရမှာသမ္မတထရမ့်ကဂွမ်ကျွန်းတာမန်ဖို့အမေရိကန်နဲ့မြေတစ်ခုကိုတိုက်ခိုက်လာရင်မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်မယ်လို့ထရမ့်ကပြောဆိုပါတယ်အမေရိကန်စစ်ဘရဲ့ဘိုးအဓိကဗဟိုဌာနတစ်ခုဖြစ်တဲ့ Pacific Democracy ထဲကဂွမ်ကျွန်းကိုဒုံးကျည်တွေနဲ့ပြစ်လို့မယ်ဆိုပြီးမြောက်ကိုရီးယားကချိန်ချောက်ထားတာဖြစ်ပါတယ်
။ Venezuela နိုင်ငံပေါ်စေးရရေးဝေဖို့ကိစ္စကိုလည်းစဉ်းစားနေတယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပြီး Venezuela နိုင်ငံအခြေအနေတွေကအနည်းဖြစ်လောက်အောင်ကိုရှုပ်ရှက်ခတ်နေတယ်လို့ပြောလိုက်ပါတယ်။ Venezuela နိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှရွေးချယ်စရာတွေအများကြီးရှိပါတယ်။တကယ်လို့လိုအပ်မယ်ဆိုရင်စေးရနီလန်းအရာလည်းဖြစ်လာနိုင်ပွဲရှိပါတယ်လို့သမ္မတ Trump ကနယူးဂျာစီကသူ့ရဲ့ခေါက်ခွင်းအပန်းဖြေစခန်းမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သူ့အနေနဲ့စီးရီးနီလန်းကိုပြစ်ပယ်သွားမှာမဟုတ်ပဲအမေရိကန်ပြည်ထောင်စုအနေနဲ့ဒီနီလန်းကိုအသုံးချကောင်းချအလာနိုင်တယ်လို့ပြောပါတယ်။ဗင်နီဇွဲလားပြည်သူတွေဟာဒုက္ခတွေကိုအကြီးအကျယ်ခံစားနေရတယ်လို့လည်းဒေါ်နယ်ထရမ့်ကပြောပါတယ်။ကျွန်တော်တို့ရဲ့တက်တေဟာတစ်ကမ္ဘာလုံးမှာရှိနေပြီးတော့တချို့တွေဆိုရင်အရန်ဝဲတဲ့နေရာတွေမှာရှိနေတာပါ။ဗင်နီဇွဲလားကတော့တိတ်မွေးဘူးလို့သူကပြောပါတယ်။အမေရိကန်စစ်တပ်အနေနဲ့ပြည်ပမှာရှိတဲ့အမေရိကန်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ကူညီဖို့အစဉ်သင့်ပဲလို့လည်းပန်နဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်။ဒါပေမဲ့ဗင်နီဇွဲလားနိုင်ငံကိုစီးရရေးယူလာနိုင်ပွဲရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပန်နဂွန်စစ်ဌာနချုပ်ကတည်ထားခြင်းမရှိဘူးလို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတယောက်ကရိုက်တာသတင်းဌာနကိုပြောပါတယ်။သမ္မတထရမ့်ရဲ့ပြောကြားချက်ဟာယူသွတ်တဲ့လို့ရဖြစ်တယ်လို့ဗင်နီဇွဲလားကာကွယ်ဝန်ကြီးကတော့အစိုးရရုပ်တံကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံဟာဗင်နီဇွဲလားကိုကျူးကျော်သိမ်းပိုက်ဖို့စီစဉ်နေတယ်လို့အချိန်တော်ကြာကလေးကပြောခဲ့တာပါဒါပေမဲ့ဒီပြောဆိုချက်ဟာအခြေမြစ်မရှိဘူးလို့ပန်နဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်ခင်ဗျာ
ကျူဘားနိုင်ငံကအမေရိကန်တန်တမန်တွေရဲ့အကြအာယုံပျက်စီးသွားတာဟာ health attack ကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကြောင့်ဖြစ်တယ်ဆိုတာထင်ရှားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြားနေမှာပြောလိုက်ပါတယ်ကျူဘားရောက်ကနေဒါတန်တမန်တဦးထက်မနေ့လဲအကြအာယုံပျက်စီးသွားတယ်လို့ကနေဒါနိုင်ငံကပြောပါတယ်အမေရိကန်တန်ဝန်ထမ်းဘယ်နှဦးထိတိုက်ခိုက်မှုကိုခံစားလိုက်ရတယ်လဲဆိုတာချက်ချင်းရှင်းရှင်းလင်းလင်းမသိရပါဘူးအမေရိကန်တန်ဝန်ထမ်းတွေကမကတခြားတန်တမန်တွေကိုပါထိခိုက်စေခဲ့တဲ့ဒီကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုကိုဘယ်သူလုပ်ခဲ့တယ်လဲဆိုတာဖော်ထုတ်ဖို့ ကျူဘာအစိုးရမှတာဝန်ရှိတယ်လို့လည်းဝန်ကြီးတီလာဆန်ကပြောပါရယ်ကျူဘာအစိုးရကတော့သူ့မြေပေါ်တရားဝင်ရောက်ရှိနေတဲ့တန်တမာဝန်ထမ်းတွေတန်တမာမိသားစုဝင်တွေကိုတိုက်ခိုက်ဖို့အတွက်ကျူဘာမြေကိုဘလို့အကြောင်းပြချက်မျိုးနဲ့မှအသုံးပြုခွင့်မပေးခဲ့တယ်လို့နှောင်းလဲခွင့်ပြုမှာမဟုတ်ဘူးလို့ဒီသတင်းမှာအစိုးရဘက်ကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အခုလိုအကြအာယုံပျက်စီးသွားတာဟာ Sonic Device အတန်လိုက်ပါတဲ့ PC တွေအသုံးပြုမှုနဲ့ဆက်ဆံနေပုံရတယ်လို့တာဝန်ရှိသူတွေကပြောပါရယ်အမေရိကန်အစိုးရတာဝန်တရားနဲ့2017ကနေ2016ခုနှစ်အထိကျူဘာနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ John Goldfield ကတော့ဒီလိုအကြအာယုံချိုးယွင်းသွားရတာဟာထောက်လိုင်းရေးဆိုင်ရာနှိပညာတဲ့တကူကိုချိုးယွင်းသွားလို့ဖြစ်လာရတဲ့အကျိုးဆက်ဖြစ်မယ်လို့ AP သတင်းဌာနကပြောပါရယ်2016ခုနှစ်ကစပြီးအကြအာယုံပျက်စီးတဲ့ယောဂါတွေကိုအမေရိကန်တာဝန်ထမ်းတွေစတင်ခန်းစားလာရတယ်လို့ဒါကိုတတ်ခဲမှုတစ်ခုအဖြစ်မမြင်မနဲ့ကျန်းမာရေးပြဿနာတစ်ခုဖြစ်တာထင်မြင်ထားခဲ့ကြတာဖြစ်ပါရယ
်ဂျီမန်နိုင်ငံကရဟန်းပြကြမှုအတွင်းမှာ UAE နိုင်ငံကတပ်သား4ဦးတေဆုံးသွားတယ်လို့ UAE အစိုးရပိုင်းမီဒီယာကပြောကြားလိုက်ပါတယ်အဲ့ဒီ UAE တပ်ဖွဲ့ဝင်တွေဟာဆော်ဒီဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကယေမန်နိုင်ငံမှာရှိတဲ့ရှီယာမွတ်စလင်သဘုံတွေကိုတိုက်နေတဲ့စစ်စင်ရေးမှာပါဝင်နေတာဖြစ်တယ်လို့ WAM သတင်းအေဂျင်စီကစနေနေ့အစောပိုင်းကပြောပါတယ်။ရဟန်းရယေမန်နိုင်ငံတောင်ပိုင်းရှာဝါပြည်နယ်မှာပြတ်ကျခဲ့တာပါ။အဲ့ဒီပြည်နယ်ထဲမှာအမေရိကန်ကလည်းယေမန်နိုင်ငံကအယ်ကိုင်ဒါအဖွဲ့ကိုလေကြောင်းကနေပြတ်မှတ်တိုက်ထားပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။ဆော်ဒီဥဆောင်တဲ့ညမောင်းတပ်ဖွဲ့ကတော့အီရန်ကကြောတောင်းနောက်ခံပေးထားတဲ့ဟူသီသဘုံတွေကိုလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်တွေဆင်နေတာဖြစ်ပါတယ်။သဘုံတွေကစာနာမျိုးကို2015ခုနှစ်မှာတင်ခဲ့တာကြောင့်နိုင်ငံတကာကအသိမှတ်ပြုထားတဲ့ယေမန်အစိုးရဟာဆော်ဒီနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ယေမန်အစိုးရဟာအီဒင်မြို့ကိုပြန်ပြီးတော့ရုံးစိုက်ခဲ့ပါတယ်။ယေမန်ပြည်သူ80ရာခိုင်နှုန်းလောက်စားနပ်ရိက္ခာတောက်ရီတန်းနဲ့စေဝါအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့အမေရိကန်တာဝန်ရှိသူတွေကမကြသေးခင်ကပဲပြောလိုက်ပါတယ်။ပြီးခဲ့တဲ့ဧပြီလကစပြီးဝမ်ယောဂါကြောင့်လူ1900လောက်သေဆုံးပြီးတော့ဝမ်ယောဂါဖြစ်ပွားသူ3,200ကျော်ရှိမယ်လို့ခန့်မှန်းပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အထက်ပိုင်းကနေကနေဒါနိုင်ငံကွေးဘက်ပြည်နယ်ထဲကိုတရားမဝင်လမ်းကြောင်းကဝင်ရောက်လာသူတွေထိခိုက်ဒဏ်ရာမရအောင်အဲ့ဒီလမ်းကြောင်းပေါ်ကအမြောင်းကြီးတစ်ခုကိုကနေဒါအစိုးရကအချို့အပိုင်းတွေမှာမြေဖို့ပေးထားပါတယ်။အခုလိုဝင်ရောက်လာသူတွေကိုတည်ယူပို့ဆောင်ပေးဖို့နဲ့ကြွေးမွေးဖို့အတွက်လူငါးတွေနဲ့တဲတွေလည်းထိုးထားပေးပါတယ်။ဒီလိုကောင်းကောင်းမွန်မွန်လက်ခံကြိုးဆိုပေမဲ့လည်းဟီတီနိုင်ငံကတရားမဝင်ဝင်ရောက်လာသူတွေအတွက်တော့တိတ်အဆင်မပြေလာဘူးလို့ဝန်လူဝင်မှုကြီးကြပ်ရေးကျွမ်းကျင်သူတွေကပြောပါတယ်။နေဆက်ဖြတ်ကျော်ဝင်ရောက်လာသူတိုင်းကိုနိုင်ငံရေးခလုံးခွင့်ပေးမယ်ဆိုတာမမှန်ဘူးလို့မွန်ထရီယာမြို့ကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှေ့နေသူဖြစ်တဲ့ဟီတီလူမျိုးယွန်အာနက်စပီရီကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာနှိမ့်နှင်းမှုတွေရှိနေတဲ့အတွက်ကနေဒါနိုင်ငံဟာဒုက္ခသည်တွေပိုးပြီးလက်ခံဖို့လာလာရှိတဲ့နိုင်ငံအဖြစ်လူမှုကွန်ရက်တွေကဖော်ပြချက်တွေအပေါ်ဟီတီနိုင်ငံသားတချို့မာယွင်မှတ်ယူခဲ့ကြတယ်လို့သူကပြောပါတယ်။ဟီတီနိုင်ငံသားအတော်များများအတွက်ကနေဒါနိုင်ငံမှာဒုက္ခသည်အဖြစ်နိုင်ငံရေးခလုံးခွင့်ရဖို့အခက်အခဲရှိနေစေပဲလို့ပီရီက VOA ကိုပြောပါတယ်။ကနေဒါလူဝင်မှုကြီးကြပ်ရေးဥပဒေအရဒုက္ခသည်အဖြစ်ခလုံးခွင့်တောင်းခံသူတွေဟာလူမျိုးဘာသာနိုင်ငံရေးယုံကြည်ချက်ဒါမှမဟုတ်လိမ့်မိုင်းဆိုင်ရာကွဲပြားတဲ့နေတဲ့မှုရှိလို့ဆိုပြီးဖန်စီနှိမ့်ဆက်ခံရမယ့်အရေးခိုင်လုံတဲ့တက်တည်အထောက်အထားတင်ပြဖို့လိုအပ်တာပါစီးပွားရေးအရခက်ခဲလို့ဆိုတဲ့အကြောင်းပြချက်ကမလုံလောက်ပါဘူးဒါပေမဲ့လည်းအစိုးရရဲ့ data အချက်အလက်တွေအရ2016ခုနှစ်မှာဒုက္ခသည်အဖြစ်ရှောက်ထားလာသူဟေတီဒုက္ခသည်ပေါင်း50ရာခိုင်နှုန်းကျော်ကိုကနေဒါအစိုးရကခွင့်ပြုပေးခဲ့တာဖြစ်ပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းကဆေးရုံရဲ့ကလေးကုသရေးအဆောင်တစ်ခုမှာအောက်ဆီဂျင်ပြတ်လတ်မှုကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလေးအများပြားသေဆုံးခဲ့ပါတယ်။သေဆုံးသွားတဲ့ကလေးတွေမိဘကလေးတွေရဲ့မိဘတွေနဲ့အိန္ဒိယအစိုးရအဖွဲ့ဝင်ကြီးတွေနဲ့ဒေသခံပြည်နယ်အစိုးရဝန်ကြီးတွေရဲ့အဆိုအရတော့ဩဂတ်လ9ရက်နေ့ကနေစပြီးတော့ကလေး35ယောက်ခန့်နဲ့60ကျော်အထိသေဆုံးခဲ့တယ်လို့ပြောပါတယ်။ Uttar Pradesh ပြည်နယ် Gorakhpur မြို့ကဘာဘာရာဂျက်ဒါစီတက္ကသိုလ်ဆေးရုံမှာစုံစမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်နေပါတယ်။တည်ဆုံးမှုဟာတာမန်တည်ဆုံးမှုဖြစ်ပြီးတော့ဆေးရုံမှာအောက်ဆီဂျင်ပြတ်သွားတာကြောင့်မဟုတ်ဘူးလို့တော့ခရိုင်ရာဇဝတ်တရားသူကြီးရာဂျစ်ရိုတေလာကစနေနေ့မှာပြောပါတယ်။ဒါပေမဲ့ပြည်နယ်ကျန်းမာရေးဝန်ကြီးကတော့အောက်ဆီဂျင်ပိုက်လိုင်းမှာပြဿနာရှိခဲ့ပြီးဒါပေမဲ့လူနာတွေအတွက်တော့ဆေးရုံမှာအောက်ဆီဂျင်ဘူးတွေအလုံလောက်ရှိတယ်လို့ AP သတင်းဌာနကပြောပါတယ်။အိန္ဒိယလွှတ်တော်ရဲ့ပြောခွင့်အရမနစ် တီဝါရီကတော့ Uttar Pradesh ပြည်နယ်ဝန်ကြီးချုပ်နဲ့ကျန်းမာရေးဝန်ကြီးတို့ကိုရာထူးကနေချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ်နော
်ကင်ညာနိုင်ငံသမရရွေးကောက်ပွဲမှာလက်ရှိသမရဥရရူခင်ညာတာအနိုင်ရသွားတဲ့အတွက်အောင်ပွဲခံမှုတွေရောဒေါသတကြီးနဲ့ဆန့်ကျင်ကက်ကွယ်မှုတွေပါပေါ်ပေါက်လာပါတယ်အနိုင်ရမစ္စတာခင်ညာတာကနိုင်ငံစီးလုံးညီညွတ်ရေးလှုပ်ဆောင်သွားမယ့်အပြင်နိုင်ငံသားတွေရဲ့အခြေခံလူနေမှုဘဝတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေလှုပ်ဆောင်သွားမယ်လို့အောင်ပွဲရမိန်ခွန်းမှာကတိပြုပြောဆိုသွားပါတယ်သမရခင်ညာတာကသူ့ရဲ့အထူးကပြိုင်ဖက် National Super Alliance Party ကမစ္စတာရေလာအိုဒင်ဂါနဲ့အတူတွဲပြီးတော့ခင်ညာနိုင်ငံတိဆောက်ရေးအတွက်လှုပ်ကိုင်သွားဖို့ဆန္ဒရှိတယ်လို့လည်းပြောပါတယ်အိုဒင်ဂါကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးမဲရလတ်တွေကိုညင်ပယ်ထားတာပါမစ္စတာအိုဒင်ဂါရဲ့အမခန့်နဲ့မြေတွေမှာတောက်ကြနေနောက်ပိုင်းကစုပုအောင်ကြမှုတွေထွက်ပေါ်လာပါတယ်နိုင်ရိုဘီမြို့ကအကြီးဆုံးစင်ရဲသားရက်ခွက်ကီဘီရာမာယောမြို့ထဲကတခြားစင်ရဲနွမ်းပါတဲ့နေရာတွေနဲ့ကီဆူမူးမြို့အနောက်ပိုင်းအရက်တွေမှာပါတနပ်ပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်အနိုင်ရသမရကင်ညာတာရဲ့အမခန့်နဲ့မြေတွေမှာတော့သူ့ကိုထောက်ခံသူတွေကလမ်းမတွေပေါ်ထွက်ပြီးဘူဘူစီလာခရီရီမုတ်အလန်နေဝှေ့ရမ်းပြီးတော့ရွေးကောက်ပွဲအောင်ပွဲဆင်နွှဲခဲ့ကြပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရဖျက်မြမဲဆန္ဒရှင်89ရာခိုင်နှုန်းလာရောက်မဲပေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။မဲပေးဖို့မှတ်ပုံတင်ထားသူ 19.6 တန်းကျော်ထက်က 15 တန်းကျော်လာရောက်မဲပေးခဲ့ကြတာဖြစ်ပါတယ
်။ England Premier League ဘောလုံးပွဲတွေကိုဒီနေ့ကစားနေကြတာမှာဒီနေ့အစောပိုင်းကကစားသွားတဲ့ Watford နဲ့ Liverpool ပွဲမှာ Watford ကဒဏ်ရာချိန်ပိုမှာ Brentford သွင်းတဲ့ဂိုးနဲ့တစ်ဖက်3ဂိုးစီတည်ကျသွားပါတယ်။အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့West Brom ကဘုံမောက်ကိုတကူကိုမရှိနဲ့နိုင်နေပြီး Burnley ကတော့ Chelsea ကို2ဂိုး3ကြနဲ့နိုင်နေပါတယ် Crystal Palace နဲ့ Huddersfield Town ပွဲမှာတော့ Huddersfield က2ဂိုး3ကြနဲ့နိုင်နေပြီး Everton နဲ့ Stoke City တို့ဂိုးမရှိသေးကြနေသလို Southampton နဲ့ Swansea တို့လည်းဂိုးမရှိသေးကြနေပါတယ်မနေ့ကကစားသွားတဲ့ Arsenal နဲ့ Leicester ပွဲမှာတော့အကျိတ်နဲ့ကစားပြီးတော့ Arsenal အသင်းက4ဂိုး3ဂိုးနဲ့နိုင်ရသွားပါတယ် Arsenal အတွက်ဂိုးတွေကိုတော့ Lacazette, Welbeck, Ramsey နဲ့ Giroud ကသွင်းပေးခဲ့တာဖြစ်ပြီးLeicester အတွက်ဂိုးကိုတော့ Vardy က2ဂိုး Okazaki က2ဂိုးသွင်းခဲ့တာဖြစ်ပါတယ်ဒီကနေ့ည7:00နာရီမှာတော့ Brighton နဲ့ Man City အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကင်ဒါတွေကိုတင်ဆက်ပေးပါမယ်အမေရိကန်နဲ့မြောက်ကိုရီးယားကြားစစ်လက်နက်တွေနဲ့ဆက်ပြီးချင်းချောက်နေတာကြောင့်တင်းမာမှုတွေကတိုးလာတဲ့အနေအထားမှာရှိနေပါတယ်။မြောက်ကိုရီးယားဘက်ကတော့သူတို့မှာနျူကလ িয়ার ထိပ်ဖူးသည်ဆောင်နိုင်စွမ်းရှိတဲ့တိုက်ချင်းပစ်ဒုံးကျည်ရှိနေပြီးအမေရိကန်အနောက်ပိုင်းထိရောက်နိုင်တယ်လို့ပြောပါတယ်။ Los Angeles မြို့ခံတွေနဲ့ဒီလာရောက်လက်ပတ်ကြသူတွေအနေနဲ့ရောဒါကအမှန်ကန်ချင်းချောက်မှုလားဒီအပေါ်မှာဘယ်လိုများခံစားကြပါသလဲဆိုတာကို VOA သတင်းတောက် Elizabeth Lee ကစူးစီးတင်ပြထားပါတယ်မတ်တင်ကြီးထိုက်ကအပြည့်စုံပြောပြပေးမှာပါရှင
်အမေရိကန်ပြည်တော်စုအနောက်ဖက်ကန်ကယ်လီဖိုးနီးယားပြည်နယ်ကကြော်ကြားလာတဲ့ Santa Monica Pier ကမ်းခြေရဲ့နှွေရသည့်အလတ်ရဲ့နောက်ဆုံးနေ့ရက်တွေပါ Los Angeles မြို့ခံတွေနဲ့အလဲလာသူတွေအတွက်ကတော့ Pacific သမုဒ္ဒရာတစ်ဖက်ကမ်းကပေါ်ပေါက်လာနိုင်တဲ့နျူကလ িয়ার ချင်းချောက်မှုနဲ့ပတ်သက်ပြီးပုံဖော်ကြည့်ဖို့တိတ်ခတ်နေကြပါတယ်။ Los Angeles မြို့ကန် Little Gillard ရဲ့စိတ်ထဲမှာတော့
Yeah, I am worried. I think it is a real threat.
စိတ်ပူပါရဲ့ရှင်။ကျွန်မစိတ်ထဲမှာတော့ဒါကတကယ်ချင်းချောက်မှုပါ။ကျွန်မမှာကလေးတွေရှိရလေ။ဘာမှဆူဆူရွရွမဖြစ်စေချင်တာကတော့တကယ်ပါ
။ကမ်းခြေကိုအလဲလာတဲ့ Scott Gibbons ကတော့
But it seems to be saber rattling on both sides and I think that's the scariest part about
နဖတ်လုံးကလက်နက်တွေနဲ့ချင်းချောက်နေကြပုံမှာကျွန်တော်မြင်တော့တီတီညင်ညင်နဲ့ဆင်းရဲနှုံတရားရှိတဲ့လူတွေကြားမှာဖြစ်နေကြတာမဟုတ်တော့ဒီချက်ကစိုးရင်စရာအကောင်းဆုံးလို့မြင်ပါတယ
်။ Australia ကနေလာလေတဲ့ Scott Givens ကတော့ဒီချင်းချောက်မှုတွေကြောင့်သူ့ရဲ့အပန်းဖြေခီးကိုအနှောက်အယှက်မဖြစ်စေဘူးလို့ပြောပါတယ
်။ I think anything can happen at any time.
ဘယ်ကိစ္စမဆိုအချိန်မီထဖြစ်နိုင်ပါတယ်။ဒါကိုပဲလိုက်ပြီးစိုးရင်နေမယ်ဆိုရင်တော့ဘဝမှာပြောစရာရှိတော့မှာမဟုတ်ပါဘူး။
မြောက်ကိုရီးယားရဲ့ဒုံးကျည်တွေကိုများစိုးရိမ်နေသလားလို့လာလေသူတူဖြစ်တဲ့ဖီလစ်ဆီယာဝေါ်ကာကိုမေးကြည့်တော့လေအလားတူအဖြေမျိုးပေးပါတယ
် Somewhat but I am very strong in my faith so
နင်းနေတော့စိုးရိမ်ပါတယ်တဲ့ဒါပေမဲ့သူကဘာသာတရားကိုင်းဆိုင်သူဆိုတော့အလုံးအစင်ပြေသွားပါလိမ့်မယ်လို့ပြောသွားပါတယ်အမေရိကန်ပြည်တော်စုအတွင်ကိုရီးယားနယ်ပွားတွေအများဆုံးနေကြတဲ့ရပ်ကွက်အဖြစ်တည်ကြတဲ့ကိုရီးယားထောင်လဲလော့စ်အန်ဂျလိစ်မြို့လယ်မှာရှိပါတယ်ရန်ကြာဘေးကတော့စိုးရိမ်ပူပန်နေပါတယ
်။စစ်ကြောင်ကြက်ရတဲ့ကြ
ီး We should attack first.
လက်ဦးမှုယူပြီးတိုက်ရပါမယ်။တခုခုတော့လှုပ်ရပါမယ်။မြောက်ကိုရီးယားတွေကသူတို့ဘာလုပ်နေလဲဆိုတာသိတာမဟုတ်ပါဘူး။ကျမတို့ဘက်ကဒါမျိုးဖြစ်ခွင့်မပေးပါဘူး
။ဒ ဒန်နီယယ်ဆန်ကတော့တောင်ကိုရီးယားမှာရှိတဲ့သူ့ဆွေမျိုးတွေအတွက်ပို့ပြီးတော့စိတ်ပူနေတာပ
ါ I think they are in a greater risk than we are because
တောင်နဲ့မြောက်ကိုရီးယားကကတ်နေတာဆိုတော့ကျွန်တော်တို့ထက်စာရင်သူတို့ကပို့ပြီးတော့အန္တရာယ်ကြီးပါတယ်လို့ပြောသွားတာပါဆန်ရဲ့တငယ်ချင်းတရုတ်နယ်ပွားအမေရိကန်နိုင်ငံသားဒေးဗစ်လီကတော့စိတ်မပူဘူးတဲ့
Even though North Korea like they're strong and military
မြောက်ကိုရီးယားအနေနဲ့စီးရင်အားတောင့်တင်းပေမဲ့လည်းတကယ်တမ်းထပြီးတိုက်ဖို့ခိုက်ဖို့ထီတော့မိုက်မဲလိမ့်မယ်လို့သူမထင်ပါဘူးတဲ့သူတို့ဘက်ကတိုက်မယ်ဆိုရင်တော့တကဘာလုံးအခြေအနေတွေရှုပ်ကုန်မှာလို့ပြောသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဒီအခြေအနေကိုထိမ့်သိမ်းနိုင်ပါမလားဆိုပြီးတော့မေးကြည့်တဲ့အခါမှာတော့
ကတ္တ
ရောင်ဂျီဘေးကသူမအနေနဲ့တော့စိတ်ချယုံကြည်ထားတယ်လို့ပြောသွားပါတယ်ဒေးဗစ်လီကတော့
I mean he is definitely not the best
နိုင်ငံတွေကြားပရိပခောက်တွေကိုဖြည့်ရှင်းဖို့အတွက်တင့်တော်မှန်ကန်တဲ့ပုံကုတ်တူမဟုတ်တာတော့သိကြပါတယ်တဲ့အခုချိန်ထိတော့ Los Angeles မှာအခြေအနေတွေကပုံမှန်ပါပဲဒေသခံတွေနဲ့အလေလာချသူတွေကတော့သတင်းတွေကိုစောင့်ကြည့်နေကြပါတယ်ရှင်
မတင်ကြီးစူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ပြပေးပါမယ်ရှင်အာနာရှင်စနစ်ကိုဖျောက်ချဖို့အတွက်မြန်မာတနိုင်ငံလုံးကယဟန်ရှင်လူပြည်သူတရားလုံးပူးပေါင်းပါဝင်ခဲ့တဲ့ရှစ်လီလုံးလူမှုအရေးတော်ပုံကြီးဟာ29နှစ်ပြည့်ခဲ့ပါပြီဒါပေမဲ့လည်းရှစ်လီလုံးအရေးတော်ပုံကြီးရဲ့ဒီမိုကရေစီရရှိရေးမျှော်မှန်းချက်ကတော့အခုချိန်ထိမပြည့်သေးဘူးလို့ရှစ်လီလုံးလှုပ်ရှားမှုခေါင်းဆောင်တွေကသုံးသပ်ကြပါတယ်ရှိလေလုံးလူမှုအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေလက်တွေ့ဖြစ်လာဖို့ဘလို့အဟန့်တားတွေရှိနေပါသလဲဒီသတင်းပတ်သတင်းနောက်မှစုအစည်းအဝေးကနေ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကတင်ပြပေးပါလိမ့်မယ်ရှင်
ဒီမိုကရေစီရရှိရေးနဲ့တပါတီအာဏာရှင်စနစ်ပြတ်သုံးရေးအတွက်မြန်မာပြည်လုံးကယဟန်ရှင်လူပြည်သူတရေလုံးပါဝင်ခဲ့တဲ့ရှစ်လေးလုံးလူထုရေးတော်ပုံကြီး29နှစ်တိုင်ခဲ့ပြီးအခုဆိုရင်ရှစ်လေးလုံးလှုပ်ရှားမှုကနေပေါက်ဖွားလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတာဝန်ယူထားတဲ့ကာလရောက်ရှိလို့လာပါပြီ။ပြည်သူလူထုကရွေးကောက်တင်မြောက်ထားတဲ့အစိုးရတည်းရဲ့ပေါ်ထွက်လာပြီမဲ့လို့ရှစ်လေးလုံးလူထုရေးတော်ပုံကြီးရဲ့စစ်မှန်တဲ့ဒီမိုကရေစီရရှိရေးရည်မှန်းချက်ကတော့မပြည့်သေးဘူးလို့ရှစ်လေးလုံးလှုပ်ရှားမှုမှာပါဝင်ခဲ့ကြသူတွေကဆိုကြပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သက်ချက်အရရှစ်လေးလုံးအရေးတော်ပုံကြီးရဲ့မျှော်မှန်းချက်တွေပြည့်ဖို့မလွယ်ဘူးလို့အများစုကသုံးသပ်နေကြတာပါရှစ်လေးလုံးလူထုအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်ဖို့ကြိုးပမ်းရမှာပြည်သူတွေရဲ့စိတ်ဓာတ်ကိုလက်နက်နဲ့မချိန်ချောက်ကြဖို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကရှစ်လေးလုံးအရေးတော်ပုံကြီး29နှစ်ပြည့်နှစ်ပတ်လည်နေ့မှာပြောဆိုခဲ့ပါတယ
်ပြည်တွင်းငြိမ်းချမ်းရေးဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးဆိုတဲ့အချက်၃ချက်ကမနိုင်ကြတာလည်းကြမှာပါဒါပေမဲ့ဒါတွေကိုပြောလိုက်တာနဲ့ဘာဖြစ်လာတယ်ဆိုတော့နေကင်းချောင်းတော့မြို့နယ်ကောင်းပါတော်မှာတနက်နဲ့ပြည့်ပြီးတော့ချင်းချောက်တာမျိုးပုံနာကဒီနာကလက်နဲ့အားကုန်နဲ့ချင်းချောက်တာမျိုးတွေ့ရတယ်အဲ့တော့ရှင်လေးလုံးမှာအမှတ်တရပြောနေတာရတယ်ရှင်လေးလုံးဒီလူတွေရဲ့စိတ်ဓာတ်ဒီလူတွေရဲ့အွေးကိုလက်နဲ့နဲ့ချင်းချောက်တာနဲ့ကျွန်တော်တို့သူမျိုးမှုကိုအားရအောင်တားဆီးဖြစ်နေတဲ့ဘယ်ဒီဘုံပြင်ဆင်ရေးကိုငင်းငင်းချမ်းချမ်းနဲ့သဘဲဝိုင်းမှာပြင်ဆင်ပြီးသွားနေပါလေ။အဲ့ဒါကိုဒီရင်းငင်းနိုင်လို့လမ်းစဉ်မှာအပါအဝင်ပေါ့။တရားဥပဒေစိုးမိုးရေးနဲ့ပေါ့သွားနေပါလေ
။ပြည်တွင်းငင်းချင်းကြီးမရှိတာ2008ဘွယ်စည်းဘုံအခြေခံဥပဒေကိုမပြင်ဆင်နိုင်သေးတာနဲ့တရားဥပဒေစိုးမိုးမှုမရှိတာတွေကရှစ်လေးလုံးဒီမိုကရေစီလူထုအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေလက်တွေ့ဖြစ်လာဖို့အဟန့်တားဖြစ်နေတာပါ။ဒါကြောင့်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့လည်းရွေးကောက်ပွဲကတိကဝတ်တွေဖြစ်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေကိုအကောင့်ထဲဖော်ဖို့လိုတယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမြအီးကတိုက်တွန်းပါတယ
်။ဒီမိုကရေစီဆိုတဲ့ဟာအကုန်လုံးချင်းတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအခြေခံဥပဒေကဘယ်လိုလို့ကျွန်တော်စစ်မှန်တယ်လို့ပြောလို့ရမယ်။နောက်တစ်ခုကအခုလက်ရှိအခြေအနေမှာ NLD ဆိုတာရုံးကကံကခက်ခဲလို့ဆိုတော့ကျွန်တော်နားလေပါဘူး။တို့တော့လေအစိုးရကိုကျွန်တော်တိုက်တွန်းချင်တာအစိုးရရွေးကောက်ပွဲကယ်ဘင်းကာလာမှာပြောခဲ့တဲ့အချက်တွေနောက်တစ်ခုကဒီတမလာယုတ်အထူးကြောင့်ပြောခဲ့တဲ့ဟာပါ၃ချက်ရှိပါတယ်အဲ့ဒါမျိုးချက်ဖွဲ့စည်းဖို့ပြင်ဖို့ညီညာရေးတည်ဆောက်ဖို့အဲနောက်တရားဥပဒေစိုးမိုးဖို့ဒီ၃ချက်ကိုတော့အစိုးရအကောင့်တွေဖော်ဆီးချင်ပါတယ
်1988အရေးခင်မှာပြည်သူတွေရဲ့အသက်သွေးချွေတွေဟာတပါတီအာဏာရှင်စနစ်ကိုဖျောက်ချပြီးဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာဖို့ပေးဆက်ခဲ့ကြပြီမဲ့အာဏာရှင်စနစ်တဖန်ပြန်ရှင်သန်လာတာမို့ညှိုးလင့်ချက်မကိုက်ခဲ့ပါဘူးမကြာသေးခင်က2015ရွေးကောက်ပွဲကတဆင့်လူထုကရွေးကောက်တင်မြောက်လိုက်တဲ့ မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတာမို့ရှစ်လေးလုံးလူထုရေးတော်ဘုံကြီးရဲ့ရည်မှန်းချက်တွေပြေပုံလန်းစားလို့ဆိုနိုင်တယ်လို့ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်ဟောင်းဒေါ်ညူညူသိန်းကပြောပါတယ
်။ရှစ်လေးလုံးရဲ့ရည်ရွယ်ချက်ကတော့ဒီမိုကရေစီရေးလူ့အခွင့်အရေးပေါ့နော်။အဲ့တော့အခုကတော့ဟိုပြည်လာပြီလို့ပြောပြည်ပြီလားဆိုလို့ရှိရင်ရည်မှန်းချက်ကိုရောက်ပြီလားဆိုတော့အခုလန်းစားကိုရောက်နေပြီပေါ့เนาะရောင်နေဦးဖြစ်နေပြီပေါ့ဒါကြောင့်လဲဆိုတော့ဒီမိုကရေစီအစိုးရနဲ့ဒီမိုကရေစီလွတ်တော်ဆိုတာကိုလူထုက2015မှာရွေးခဲ့လို့ပဲပေါ့เนาะအဲ့တော့ရောင်နေဦးတော့ဟိုတွေ့နေရပြီပေါ့ရောင်နေအဲဒါပေမဲ့တကယ်ရောက်ပြီလားဆိုတဲ့အခါတစ်ဖက်မှာလည်းအများကြီးအတီတို့ဆက်လက်ပြီးတော့ဖြည့်ဆွမ်းပေးရမှာလည်းအများကြီးရှိတယ်ပေါ့เนาะအဲဥပမာအဖြစ်ဆိုဒီမိုကရေစီရဲ့လူအခွင့်အရေးလို့ပြောတဲ့အခါမှာအများပြည်သူတစ်ရက်လုံးရဲ့တကယ်အခြေခံကြတဲ့ဒီမိုကရေစီအခွင့်အရေးတွေကိုအစိုးရနဲ့လွတ်တော်ကဖန်တီးပေးဖို့လိုတာပေါ့
ရှစ်လေးလုံးမြုံမှန်းချက်တွေအပြည့်အဝရဖို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှဖြစ်မယ်ဆိုတာမှန်ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်ခင်ကြာကာလမှာအဲ့ဒီဖွဲ့စည်းပုံပါအခွင့်အရေးတွေကိုတော့ပြည်သူတွေအပြည့်အဝရအောင်အစိုးရအနေနဲ့လုပ်ပေးဖို့လိုတယ်လို့ဒွန်ညူညိုသိန်းကပြောပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေကပြင်ရမယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာအငြင်းမပွားအောင်ပြင်ရမှာမှန်တယ်ဒါပေမဲ့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာပဲပေးထားတဲ့အခွင့်အရေးတွေလေသမားတွေရဲ့အခွင့်အရေးတွေအလုပ်သမားတွေရဲ့အခွင့်အရေးတွေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအဲ့ဒါတွေဟာပေါ့နော်2008ဖွဲ့စည်းပုံမှာပေးထားတဲ့အတိုင်းရရင်ကိုပြည်သူလူထုရဲ့ဘဝအခုထက်အများကြီးတက်တာပြီးကောင်းမွန်လာတဲ့အနေအထားမှာရှိတယ်ပေါ့နော်ဒါကြောင့်မလို့ဖွဲ့စည်းပုံမပြေနိုင်သေးရင်တောင်မှအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲကအခွင့်အရေးတွေကိုအန်တီတို့ကိုပေးဖို့လိုပါတယ်
ရှစ်လေးလုံးလူထုရေးတော်ပုံကြီးရဲ့မျှော်လင့်ချက်ဟာဒီမိုကရေစီရေးနဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးလို့ဆိုပေမဲ့လက်ရှိမှာတော့ NLD အစိုးရအနေနဲ့အမျိုးသားပြန်လည်တင်မြင်ရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုဦးစားပေးလှုံ့ဆော်နေတာဖြစ်ပါတယ်။ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးမှာပါဝင်ခဲ့ကြသူတွေကတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုနဲ့တမိုင်းမှန်ကိုအတိမတ်ပြုဖို့အပါအဝင် NLD အစိုးရအနေနဲ့ရှစ်လေးလုံးလူထုရေးတော်ပုံရဲ့ရည်မှန်းချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ဖို့တိုက်တွန်းနေကြတာလည်းဖြစ်ပါတယ်ရှင်။
မမမြင့်ခိုင်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုနားဆင်နေကြတာပါရှင်အခုတော့မြန်မာတခွင်အစီအစဉ်လက်ဖြစ်ပါတယ်ရန်ကုန်မှာတက်ငဲ့တုတ်ကွေးတွေ့တာကြောင့်စားသုံးသူတွေကြောက်လန့်ပြီးဝယ်လိုအားကျဆင်းသွားခဲ့တာအခုစားသုံးသူတွေရဲ့ယုံကြည်မှုပြန်တည်ဆောက်နိုင်အောင်လုပ်နေပေမဲ့ဈေးကွက်ပုံမှန်အခြေအနေပြန်ရောက်ဖို့လအနေငယ်ဆောင်ရအောင်မယ်လို့ဈေးကွက်စောင့်ကြည့်သူတွေကပြောပါတယ်တက်ငှက်တုတ်ကွေးတဲ့ရင်အစပိုင်းမှာကြက်သားနဲ့ကြက်ဥဝယ်ယူမှု80ရင်ငယ်နှုန်းလောက်အထိရော့ကျသွားခဲ့တာပါဒါပေမဲ့ကြက်ကြော်ပြီးသားကြက်ဥကြက်သားစားလို့ရောဂါမဖြစ်နိုင်ကြောင်းပညာရှင်တွေကပြောကြသလိုကြက်သားစားပွဲတော်လည်းကျင်းပခဲ့ကြပါတယ်အခြေအနေအပြည့်စုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြဖြိုကတင်ပြပေးပါလိမ့်မယ်ရှင်
H1N1 virus နဲ့ H5N1 ဆိုတဲ့ virus တွေကိုအခုရက်တရက်ပတ်ထဲမှာတွေ့ရှိရဆိုတဲ့သတင်းတွေကြောင့်ရန်ကုန်ဈေးကွက်မှာကြောက်နဲ့ကြက်သားစီတွေဟာဇက်တိုက်ကျဆင်းနေပါတယ်။ဒါကြောင့်ကြောက်ကြက်သားမွေးမြူရေးလုပ်ကိုင်းနေသူတွေဟာလည်းတနေ့ကို73,000လောက်ဆုံးရှုံးနေတယ်လို့မြန်မာနိုင်ငံအသားထိုးချက်ထုတ်လုပ်ရောင်းချသူများအသင်းကတာဝန်ရှိသူတွေကပြောပါတယ်။ချက်ကတော့တွေ့ရဆိုတဲ့အတီကျူးချက်ကြောင့်လည်းရန်ကုန်ကကြက်သားနဲ့ကြောက်ဈေးကဟာ80ရာခိုင်နှုန်းလောက်အထိဝယ်လို့အားရော့ကျသွားတယ်လို့မြန်မာနိုင်ငံအသားထိုးချက်ထုတ်လုပ်ရောင်းချသူများအသင်းဥက္ကဋ္ဌဒေါက်တာကျော်ဝင်းကအခုလိုပြောပါတယ်
။ဒီ H1N1 ကလူတွေရဲ့အတီတွေမှာကြက်သားစားလို့ပဲကူးတာလား။အဲကျွန်တော်ဝက်သားစားလို့ပဲကူးတာလားမသေးခွဲဘူးနော်။အဲ့မသေးခွဲတဲ့အချိန်မှာကျွန်တော်ပုံမှန်ကျွန်တော်ကြက်သားစားဆိုရင်အဲ့တော့ကျွန်တော်တပိတ်တာကိုခြံဖမ်းစည်းနေတဲ့3,500ဝန်းကျင်လောက်ရှိတယ်။3,500ဝန်းကျင်လောက်ရှိတဲ့ဟာမှာ H1N1 ကြောင့်ဟိုကြက်သားဝက်သားစားသုံးအားပေါ့နော်အဲတော့နည်းနည်းလေးညော့ကြသွားတယ်ညော့ကြသွားတဲ့အတူကြက်သားတွေတအီဆင်းလာတယ်ပေါ့3,000ဝန်းကျင်လောက်ဖြစ်လာတယ်အဲ့ဖြစ်လာတဲ့အချိန်မှာကျွန်တော်ရုတ်တရက်ဒီဂျူလန်လာအလေမှာပဲကျွန်တော်ဘာဖြစ်လဲဆိုတော့တဝဲမှာ H1N1 ရောဂါစတွေ့တယ်ပေါ့နော်စတွေ့တယ်တက်ချံရဲဟိုပါပေါ့တုတ်တေရှင်းလာလိုက်တယ်အဲ့ဒီ effect တွေကြောင့်ကျွန်တော်ဒီကြက်သားတွေက2,900လောက်ချန်ပန်းတွေကဆင်းသွားတယ်ကျွန်တော်ရန်ကုန်ရဲ့ကြက်သားတွေကိုပြောတာပေါ့နော်ရန်ကုန်ကြက်သားတွေ2,900လောက်ဆင်းသွားတယ်အဲ့ဒီအချိန်မှာမပြောလိမ့်မဲ့ကျွန်တော်တို့ပေါ့နော်ရန်ကုန်မှာဒီမြန်ရန်ကုန်6ရောက်ခါမှာ28ရက်နေ့9လပိုင်း28ရက်နေ့က H5N1 တွေ့တယ်လို့ကျွန်တော်တို့ဒီဌာနကအတည်ပြုလိုက်တယ်ပေါ့နော်ဌာနအတည်ပြုလိုက်တဲ့ခါကျတော့တွေ့တဲ့ခါလဲမွေးမြူရေးချက်မဟုတ်ဘူးဒီအိမ်မွေးချက်ပေါ့နော်တိုက်ချက်မှာတိုက်ချက်3កောင်မှာဟိုပါပေါ့2កောင်မှာတွေ့တယ်လို့ပြောတယ်အဲ့လိုသတင်းထုတ်ပြန်တယ် စစ်ဆေးကမှာ H5N1 positive လို့တရင်ထုတ်ပြန်တဲ့ခါမှာလူတွေကပို့ပြီးတော့ကြောက်ရွံ့သွားတယ်ကြောက်ရွံ့သွားတယ်ဘယ်လောက်ထိဆိုးရွားလာလဲဆိုတော့ပုံမှန်စီးစင်းနေတယ်ကျွန်တော် market ကြီးပေါ့နော် market ကြီး market မှာဒီစက်သားဆိုရှင်ရံပါဆိုရှင်အကောင်တသိန်းပေါ့တနေ့ကိုတသိန်းလောက်စားသုံးတယ်အဲ့တော့ကျုပ်ဆိုရှင်18သိန်းလောက်စားသုံးတယ်ပေါ့နော်အဲရန်ကုန် market ကြီးကဘယ်လိုဖြစ်သွားလဲဆိုတော့ကျွန်တော် 80% လောက်ကျော့ကျသွားတယ်80%လောက်ဒါကျော့ကျသွားကျော့ကျသွားတဲ့ခါကျတော့ဒီပြည်သူလူထုရဲ့စိုးရိမ်ကြောင်းကြမှုနဲ့အတူပေါ့နော်ဒီ H5N1 နဲ့ H1N1 ရောနှစ်ခုကရောထွေးပြီးတော့အဲ့လိုမျိုးဈေးကွက်ကြီးဟာကျဆင်းသွားခဲ့တယ်ပေါ့ကျဆင်းသွားခဲ့တဲ့ကြောင့်ဒီမွေးပြီးတနည်းကိုကျွန်တော်ခမန်းတွက်ကြည့်တာပေါ့နော်အဲ့ဒါတို့ချက်ဆိုရှင်ကျွန်တော်ဒါဒီချန်သမားတွေဆုံရှုံနေငွေရတနေ့ကိုတိမ်ပေါင်း1500ရှိပါတယ်။အဲဦးစားကြက်မှဆိုရင်တနေ့ကိုဖဲများဆုံရှုံငွေကတိမ်ပေါင်း900ရှိပါစုစုပေါင်းတိမ်ပေါင်း2000လောက်ရှိပါတယ
်။ကျန်းကတ်တုပ်ကွေနဲ့ဝတ်တုပ်ကွေဟာတက်ဆိုင်မှုရှိပဲကြီးသူတွေအနေနဲ့ကြက်သားကြက်ဥတွေကိုရယုံကြီးကြီးနဲ့စားတောင်းလို့ရတဲ့အကြောင်းကိုတော့ရန်ကုန်တောင်ပိုင်းခရိုင်မွေးမြူရင်နဲ့ကုသရေးဦးစီးဌာနကခရိုင်ဦးစီးမှုဒေါက်တာရင်တိန်ကအခုလို့ရှင်းပြပါတယ
်။ကြီးသူလူထုတွေအနေနဲ့H1N1 ဖြစ်တဲ့ virus နဲ့ H5N1 ဖြစ်တဲ့ virus ကမတူပါဘူးเนาะ H1N1 ကလည်းသူ့အတူလူအချင်းချင်းပဲကူးတာပါ H5N1 ကလည်းပဲဒီတိုင်းမျိုးကြက်သားစားလို့လူကိုကူးတာမဟုတ်ပါဘူးเนาะ H5N1 ရဲ့သဘောတရားကဒီရောဂါဖြစ်နေတဲ့ကြက်ကိုကင်ကြွယ်တဲ့သူတွေဘာတွေဆိုရင်သာပါတဆင့်ပေါ့เนาะဒဏ်ရာတွေပါရှင်အဲ့ဒီကဝင်သွားတာပါအဲ့ဒီအတွက်ကြောင့်မလို့ကြက်သားစားလို့ကြက်ငှက်တုပ်ကွေးဖြစ်တယ်ဟို H1N1 ဖြစ်တယ်လို့ပြောလို့မရပါဘူးမဖြစ်ဘူးဆိုတော့အသိလေးကိုပြည်သူလူထုတွေကိုသိစေချင်တာပါအဲ့တော့ဟိုယောဂဖြစ်တယ်ဆိုတာခန္ဓာကိုယ်မှာအေးအားနည်းလို့ရှိရင်ကိုယ်ခန့်ဆွမ်းအားနည်းလို့ရှိရင်ဘယ်ယောဂမဆိုဖြစ်တတ်ပါတယ်နော်နောက်ဒီဟာဒီဟာလည်းပဲတုပ်ကွေးယောဂဖြစ်တဲ့ယာတိပါအခု H1N1 ဆိုတာလည်းဒါဖြစ်နေကြဖြစ်တဲ့တုတ်ကွေးယောဂါလို့လဲကျန်းမာရေးဦးစီးဌာနအသိပေးထားတာရှိပါတယ်။သို့တော်လည်းပဲလူသေးပြောင်းမှုရှိတဲ့အတွက်လူတွေကကြောက်နေကြတာပါ။နော် H5N1 ကြောင့်လူသေးရဲဆိုတာဗမာပြည်မှာလည်းမရှိခဲ့ပါဘူး။နော်အဲ့ဒါလေးကိုအားလုံးကခွဲခွဲပြားပြားလေးသိပြီးတဲ့အခါမှာကိုယ်ခံအားကောင်းအောင်နော်ကျန်းမာအောင်အဟာရရှိတဲ့အစားအစာတွေဒီအသားတွေညို့တွေဥတွေပေါ့နော်အထူးသဖြင့်ကြဲဥကြက်သားတွေဒါတွေကိုကောင်းကောင်းမွန်မွန်ချက်ပြုတ်ပြီးတော့အစားသုံးလို့ရပါတယ်ဆိုတဲ့အကြောင်းကိုလည်းအသိပညာပြီးပြောချင်ပါတ
ယ်။ရန်ကုန်မှာကြက်သားစားပွဲတော့ကျင်းပပြီးတဲ့အချိန်မှာတော့ကြက်ဥစည်းနှုန်းဟာအရင်ကထက်အနည်းငယ်တက်လာပြီမဲ့ဒါဟာထုတ်လုပ်မှုဈေးကိုတော့မကာနိုင်သေးဘူးလို့ဒေါက်တာကျော်ဝင်းကအခုလို့ပြောပါသေးတယ
်။အခုကလူတွေကပြောထွေးနေတာအဲ့ဒီ H1N1 လူတုပ်ကွေးယောဂါနဲ့ပတ်သက်ပြီးတော့နော်စိုးရိမ်ကြောက်ကြမှုနဲ့တည်ဆုံမှုရှိတဲ့အတွက်ကြောင့်လို့ဒါကိုလည်းစိုးရိမ်နေတဲ့အတွက်ကြောင့်လို့ပြည်သူတွေ awareness ဖြစ်အောင်ဆိုပြီးကျွန်တော်တို့ဟိုကြက်သားစားပွဲတော့လေဒါပြီးခဲ့တဲ့တတိယလနေ့က6ရက်8လပေါ့နော်2019ရာဒီပြည်သူ့ရည်ပြည်မှာကျွန်တော်တို့ကပြုလုပ်ခဲ့ပါတယ်ပြုလုပ်ခဲ့တဲ့ဒါဒီရဲ့ result ကလည်းပို့ပြီးတော့ဟောပါပေါ့နော်အဲ့ဒီညနေပါပဲကျွန်တော်တို့ကပြီးခဲ့တဲ့စနေနေ့ကကျုပ်စရာတပိတ်တော်1500-1400ရှိတဲ့နေရာနေပြီးတော့ကျွန်တော်တို့အဲ့ကျုပ်ကြတာစားဖို့တော့ပြုလုပ်ပြီးတဲ့ခါကျတော့ကျွန်တော်တို့ကျုပ်တပိတ်တော်ကို2000သိန်းဒီလက်ရှိတက်သွားပါတယ်ဒါကလည်းဒီကျွန်တော်တို့ကျွန်တော်အမြတ်ရတဲ့ဈေးလားဆိုတော့မဟုတ်ပါဘူးထုတ်လုပ်မှုဈေးကိုတော့မကျော်လာဘူးမကျော်နိုင်သေးတဲ့ဈေးလုံးပ
ါကြီးသူတွေအနေနဲ့တော့ကျုပ်ကြက်သားကိုရေယုံကြီးကြီးစားတုံးနိုင်ပြီးတိတ်ချချက်အောင်ချက်မယ်ဆိုရင်တော့ဘာမှမဖြစ်နိုင်ဘူးလို့လည်းပညာရှင်တွေကပြောဆိုထားကြပါတယ်မြန်မာနိုင်ငံမှာတော့ဒလကိုချက်ကောင်ကြီးစက်တတ်ကြောထုတ်လုပ်နေပြီးအဲ့ဒီရဲ့သုံးပုံတစ်ပုဒ်ကိုရန်ကုန်ဈေးကွက်ကိုတင်ပို့နေတာဖြစ်ပြီးကျုပ်ကြက်သားဈေးကွက်ပုံမှန်အနေထားရောက်ဖို့ကတော့အချိန်2လလောက်ကြာမြင့်နိုင်မှာဖြစ်တယ်လို့လုပ်ငန်းရှင်တွေကခန့်မှန်းထားကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာတင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်အပတ်စဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုစနေညတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုမြန်မာစံတော်ချိန်ည9:00နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူမတ်တင်ကြီးထိုက်နဲ့ထုတ်လုပ်သူမတ်စုမှုတို့တင်ဆက်ပေးသွားမှာပါရှင်။
ညချမ်းပါရှင်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ဒီညမှာတော့အစိုးရရဲ့ဝန်တန်းခံထားရေးမူဝါဒအတိုင်းအတာပွင့်လင်းမှုအတိုင်းအတာကိုဆွေးနွေးကြရအောင်ပါတပီးခဲ့တဲ့သတင်းဘက်ကပဲပညာရေးတက္ကသိုလ်ကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်ဆရာခံထားရေးမူပေါင်းရဖို့နောက်လက်ရှိဆရာခံထားရေးစနစ်ကပွင့်လင်းမြင်သာမှုမရှိဘူးတရားမျှတမှုမရှိဘူးဆိုပြီးတော့ဒီကျောင်းသားတွေကတောင်းဆိုခဲ့ကြတာပါဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံရဲ့ပြည်သူဝန်ထမ်းတနည်းအားဖြင့်ဆိုရင်တော့အစိုးရဝန်ထမ်းဒီထဲမှာဆိုရင်ကျောင်းဆရာမှာခံထားမှုကအများဆုံးဖြစ်တယ်ဆိုပြီးတော့ဒီ2015ခုနှစ်တုန်းကပဲ WHO နောက် Asia Foundation နဲ့ MDRI တို့ပြုစုထားတဲ့စစ်တမ်းတစ်ခုမှာဖတ်ရမှတ်မိထားရပါတယ်ဆိုတော့ဝန်ထမ်းခံထားမှုအများဆုံးဆိုတဲ့ဒီကျောင်းဆရာမတွေခံထားမှုမှာတော့ပွင့်လင်းမြင်သာမှုတရားမျှတမှုမရှိဘူးဆိုတော့ပြောသံဆိုသံနေထွက်လာလေတော့မြန်မာနိုင်ငံရဲ့ဝန်တန်းခံထားရေးမူဝါဒကျင့်သုံးဆောင်ရွက်မှုတွေမှာဘာတွေဖြစ်နေသလဲနောက်တကယ့်အခြေအနေမှာဘာတွေခံစားနေကြရသလဲဆိုတာကိုဆွေးနွေးဖို့ဖြစ်ပါတယ်ရှင်ဒီဥဆောင်ဆွေးနွေးပေးဖို့အတွက်ဒီမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကဆရာမဒေါ်သူတူမာနဲ့နောက်ဆရာများတမကရဲ့ဒီဆရာဥတ္တတို့ကိုကျွန်မဖိတ်ထားပါတယ်အရင်ဆုံးတော့ဆရာဥတ္တအရင်ဆုံးဆွေးနွေးပေးပါရှင်ဒီဝန်ထမ်းခံထားရေးလက်ရှိကျင့်သုံးနေတဲ့ဝန်ထမ်းခံထားရေးမူဝါဒပေါ့နော်ဆရာနားလည်ရလွယ်ပါသလားဒီအစ်စ်အမှန်ပေါ့နော်လက်တွေ့မှာဘာတွေကြုံနေရသလဲနောက်အစိုးရဝန်ထမ်းအစိုးရအလုပ်ရဖို့ဘာတွေများလိုပါသလဲရှင်ဆရာအရင်ဆုံးဆွေးနွေးပေးပါ
အဲ့တော့နံပါတ်1ကျွန်တော်တို့ဆရာခံထားရေးမှာပေါ့နော်အကုန်လုံးလည်းသိရဟုတ်တနည်းကကျွန်တော်တို့မန္တလေးမှာဆရာဆရာမကြီးပေါ့နော်ဆရာဆရာမရှောက်မဲ့ပုဂ္ဂိုလ်ကြီးအဲသူတို့အလုပ်ဝင်မှုလို့စောင့်နေတာသူတို့ဆန္ဒပြရတယ်ဘာကြောင့်ပြရတယ်လဲဆိုတော့သူတို့ဂျုံမာခန့်ရမယ်မခန့်တဲ့အတွက်ဒီဆန္ဒပြပွဲဖြစ်ပေါ်လာတယ်ပေါ့နော်ဒါကနံပါတ်1အဲကြောင့်အတိအကျအရေးကြီးတာသူကဘာကိုခန့်လိုက်တယ်လဲဆိုတော့ဒီဆက်ဆက်မတွေမခန့်ရင်အရင်ဆွဲကြညူခန့်လိုက်တယ်ပေါ့နော်ညီစားလာပြီးဒီဆိုပြီးတော့တကယ်ပညာရေးကောလိပ်ဆင်းပြီးကျွန်တော်တို့တက်ကတူဆင်းပြီးကြတော့ဟိုမခန့်နိုင်ဘူးပေါ့နော်အဲ့ဒီအခက်ခဲသွားဖြစ်တဲ့အတွက်အဲ့မှာကျောင်းသားတွေရဲ့ဆန္ဒဖော်ထုတ်တယ်ပေါ့နော်ဟိုတကိုင်းပညာရေးတက်ကတူကြီးကြီးရနေပြီးတော့ဆန္ဒဖော်ထုတ်တယ်အဲ့ဒီမှာဟိုဒီပြဿနာဆက်တာပဲအဲကြောင့်အဓိကဘာလဲဆိုတော့ပညာရေးဝန်ကြီးဌာနအရင်စနစ်ဟောင်းကိုပဲချိန်ကျက်နေတဲ့သဘောမှရှိတာပေါ့နော်ကျွန်တော်တို့သူ့မူဝါဒတွေကိုမပြောင်းလဲနိုင်ဘူးအစိုးရတက်တက်လာပြီဟိုတနည်းခွဲလောက်လည်းရှိပြီလုံးလုံးမပြောင်းဘူးအရင်မူဝါဒအဟောင်းတိုင်းပဲတော့ရတယ်အဲ့ဒီအဟောင်းတွေကိုလည်းပြင်ဖို့ဆင်ဖို့ပေါ့နော်ဘာလို့နှောက်နေနေတယ်လဲဟိုမြန်မြန်ဆန်ဆန်လောက်ရမဲ့အရာတွေကိုမလုပ်နိုင်ဘူးပေါ့နော်ဒါကနံပါတ်1အဲ့တော့ယာတူတူပေးပိုင်းမှာအဲ့တော့ဒီယာတူခန့်ထားရင်မှလည်းမကဘူးယာတူတူပေးပိုင်းမှလည်းကျွန်တော်တို့ကပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ဟုတ်ရန်ကုန်တက်သူဒေါအောင်ဆန်းစုကြည်သွားပြီးတော့နိုင်ငံတော်ကြီးတယ်မင်းကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သွားတဲ့အချိန်မှလည်းဆရာဆရာမကြီးကသူတို့ယာတူတူတာတွေနဲ့ပတ်သက်ပြီးတော့မတင်တတ်မှုတွေကိုလည်းသင်ပြခဲ့တယ်ပေါ့နော်အဲ့တော့ဒါကတော့ပညာရေးဝန်ကြီးဌာနတချို့တွေဆိုရင်ဥပဒေအရပြောမယ်ဆိုရင်တော့ကျွန်တော်ဖွဲ့စည်းဒီယာတူတူပေးပိုင်းမှတော်တော်လေးကိုစုစုပေါင်းပေါင်းဟိုဖြစ်နေပါပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းထုတ်ဖောက်တာတွေကိုကျွန်တော်တို့တွေ့နေရတယ်အခုမှပေါ်ဒီကုန်ချာဦးလေးပုံမှန်27တာကြီးကို349လို့နောက်352နဲ့နိုင်ငံဝန်ထမ်းဥပဒေ34လို့ဓာတ်ကြီးကိုထိုးဖောက်ပြီးတော့မှဆက်ပြီးတော့လှုပ်ချင်အောင်လုပ်နေတဲ့သဘောပေါ့နော်ကျွန်တော်လည်းဓာတ်ကြီးကိုအပြုသဘောဆောင်ပြီးတော့ဆွေးနွေးတယ်ဒါမဲ့ဟိုအခုချင်းတော့ကျွန်တော်တို့ကလမ်းကြောင်းမပွင့်ဘူးပေါ့နော်ဒါဓာတ်ကြီးကိုဘယ်လိုလုပ်မလဲဆိုတော့ဟိုဒါဝန်ကြီးဌာနအနေနဲ့တကယ်တည်းတိုင်ဘူးတော့မရောဥမာတိဘက်ဟိုပါပေါ့နော်ဆိုက်ပြူဟိုမွေးမြူတမစမှုဆက်ပြူနဲ့တမွေးပညာဦးစီးဌာနအောင်မှာရှိတဲ့ဟိုအကြောင်းတွေဟိုတော့ဟိုဘီအီးပွဲကြီးနောက်ရူးရူးပွဲကြီးဟိုသွက်ဆက်ပါမောက်ခရာလူပညာလူဒီဘက်ကျတော့ PhD နဲ့တန့်တက်ထားတာလို့ဆိုတော့ဒါအခြေခံဥပဒေကိုပြောင်ပြောင်လေးလေးထုတ်ခေါက်တာပဲပေါ့နော်အဲ့တော့ဝန်ကြီးဌာနအနေနဲ့ဟိုအရင်အတိုင်းပဲတော့နေတယ် ဆိုတော့ဒါပြီးသူကြီးဟိုပြီးသူဝင်နေတဲ့အနေနဲ့ဟိုအစိတ်ပြအားငယ်မှုတွေရောရှိတာပေါ့နော်ဒါဟိုဖြစ်နိုင်ရင်တော့အများဆုံးလုံးမသာဆင်ပြီမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးပါရှင်ကျွန်မဆရာမတော်သူတူမကိုဖိတ်ခေါ်ခြင်းပါတယ်ဒီမူဝါဒပိုင်းဆိုင်ရာမှာအလုံးကျေနပ်ပျော်ရွှင်ဖို့တော့ဒါဖြစ်နိုင်တဲ့အနေအထားတော့မရှိဘူးပေါ့နော်ဆရာမဒါပေမဲ့ဖြစ်တင်ဖြစ်တိုက်တဲ့အနေအထားတစ်ခုရောဖြစ်ဖို့လုပ်ဖို့များခက်ခဲနေသလားဆရာမဒီမူဝါဒပိုင်းဆိုင်ရာဘယ်လိုသဘောရပါလဲရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ဆရာတူတက်လည်းဆွေးနွေးသွားပါတော့เนาะဟိုအခုအဟောင်းတိုင်းပဲသွားတယ်မူဝါဒတွေကလည်းမပြောင်းသေးဘူးဆိုတော့လေဟိုကျမတို့ကတော့ဒီဆွဲသစ်တက်လာတဲ့အချိန်မှာတော့ဒီဆရာခန္ဓာရေးကိစ္စပါဝင်တခြားသောမူဝါဒတွေကလည်းဟောပေါ့เนาะပြဟိုပေါ့ဟိုပြောင်းစေခြင်းနဲ့အလိုနှောင့်နှေးတာတွေတန့်ကြတာတွေကပြဿနာကိုဟိုပြည်လည်းမသွားဘဲနဲ့ပြဿနာကိုပိုဖြစ်စေတာကိုကျမတို့တွေ့ရတဲ့အတွက်ပေါ့နော်ဒါကိုပြောင်းလဲစေနောက်ဆရာသူတပြောသွားတဲ့ဟာကိုနောက်ကျမတို့လည်းကြားရပေါ့နော်ចောင်းသားတွေဒီဆရာခံထားရင်းနဲ့ပတ်သက်လို့ဆိုတော့အဓိကကတော့ကျမတို့အမြဲတမ်းပြောလို့ရှိရပေါ့နော်ဥပမာဒီမူဝါဒကိစ္စတွေဒီခုနကဒီကိစ္စမူဝါဒကိစ္စတွေကိုဆွေးနွေးတဲ့အခါမှာကျမတို့လက်တွေ့ဒီလုပ်ငန်းဝင်တွေမှာပါဝင်ပတ်သက်နေတဲ့လူတွေသက်ဆိုင်တဲ့သူတွေနဲ့တိုင်ပင်ဆွေးနွေးဒါကမရှိဘူးပေါ့နော်အဲ့မရှိတဲ့ဟာတွေကလည်းဒါပြဿနာတစ်ခုရှိရပါတော့အဲ့တော့တကယ်လက်တွေ့လုပ်ငန်းဝင်မှာပါဝင်ပတ်သက်နေတဲ့ဒီဆရာခံထားရေးကိစ္စလိုဟာမျိုးဆိုလဲဒါဆရာမတွေဒီရှိနေတဲ့ပြဿနာတွေကိုကျွန်တော်တို့ဖော်ထုတ်ပြီးတော့လိုအပ်ချက်တွေပြဿနာဖြစ်ရှင်းတဲ့နည်းလမ်းတွေကိုတောင်းမယ်ဆိုလို့ရှိရင်တော့ဒီလိုမျိုးဟိုပါတော့ဆန္ဒထုတ်ဖော်တဲ့အဆင့်တီတော့ဟိုရောက်သွားမယ်လို့ကျွန်တော်မထင်ဘူးပေါ့နော်ဒါကအားလုံးပူးပေါင်းပါဝင်ပြီးဆောင်ရွက်သွားတာပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ခုနကဒီမူဝါဒတွေကလည်းမြင့်မြတ်တက်တာပုံဝင်လင်းလင်းမရှိဘူးပေါ့နောက်တစ်ခုကစီမံခန့်ခွဲရေးပုံစံတွေကလည်းအားနည်းနေတယ်နောက်ကျွန်တော်တို့ဒီဟောင်းတိုင်းဖြစ်နေတယ်ပေါ့အဓိကကတော့ကျွန်တော်ဒီဘဟုကနေချုပ်ကိုင်းမှုလုံခဲနေတဲ့မူဝါဒတွေရှိပေါ့အဲ့ဒါတွေကိုကျွန်တော်တို့ဖြေလျှော်ပေးဖို့လိုတယ်ပေါ့နော်ဆိုတော့ဒါအဲ့လိုမျိုးမြင်ပါတယ်အခုဒီဆရာခန္ဓာကြီးကအဓိကကျွန်တော်တို့ဟိုတုံ့တက်လိုက်ရင်တော့ဘဟုကနေချုပ်ကိုင်းမှုလုံခဲနေတဲ့ကိစ္စကိုကပို့ပြီးတော့သက်တည်ပြလို့ရတယ်လို့ကျွန်တော်မြင်ပါဒါကြောင့်ဒီမူဝါဒတွေကိုကျွန်တော်တို့ဟိုမဟိုပါပေါ့နော်ဟိုစောင့်နေရမျိုးနှောင့်နှေးတဲ့ process တွေမဟုတ်ဘဲနဲ့အမြန်ဖြေရှင်းလိုက်တာမျိုးဖြစ်တဲ့လို့ယူဆပါတယ်ဟုတ်
ဟုတ်ကဲ့ပါရှင်ကျမဒီဆွေးနွေးပွဲအတွက်အရင်ဆုံးဒါဆွေးနွေးမဲ့သူတွေကိုလည်းဖိတ်ခေါ်ခြင်းပါတယ်ပထမဆုံးတော့ဒီဆရာဦးအောင်ခိုင်ကိုဖိတ်ခေါ်ခြင်းပါတယ်ဆရာဦးအောင်ခိုင်ကတော့ဒီမြိုင်မြို့နယ်ကျောင်းရက်ရွာကကျောင်းဆရာကြီးဖြစ်ပါတယ်ရှင်ဆရာဦးအောင်ခိုင်ကတော့သူအခက်အခဲတချို့ရင်ဆိုင်နေရပုံရှိပါတယ်ဆရာဦးအောင်ခိုင်ဝင်ရောက်ဆွေးနွေးပါရှင်ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အဲဒီခုလာတော့ပါလေတနင်္ဂနွေလောင်းအတိုင်းတန်းနဲ့လေခွဲကျောင်းတွေကနေပြီးတော့အလဲတန်းကျောင်းဖြစ်တဲ့အစင်းတိုးတော်တဲ့ကျောင်းတွေရှိပါတယ်အဲ့လိုတို့လိုက်တဲ့အခါမှာသက်ဆိုင်ရာမူရတန်းအကြောင်းအကြည့်တွေနဲ့သူတို့ကိုဘယ်လိုနေရာပေးမယ်စားစံမပြတ်ဘယ်လိုတောင်းဝန်ထားဆောင်နိုင်အောင်မနစ်နာအောင်ဘယ်လိုစီမံမယ်ဆိုတဲ့ရည်ရတိကျတဲ့အဖြစ်ရည်ရတိကျတဲ့စီစဉ်ချထားမှုမရှိဘဲနဲ့ဂျုံကနေတိုင်းကနေအစင်တို့လိုက်တော့ကြတော့အဲ့ဒီအကြောင်းအကြည့်တွေမှာသူကနေရာမဲ့ဖြစ်နေတယ်နေရာမဲ့ဖြစ်နေတာလည်းမကဘဲနဲ့အဲ့သူတို့ရဲ့လက်လက်တဲ့ဥယျာဉ်ရေးအတွက်နဲ့ပြေးနိုင်တဲ့နေရာရေးအတွက်ကနည်းပါအဲ့လိုလဲပါနေတာလဲသူတို့ဟိုအဆက်ရုံနဲ့အောက်ရုံရဲ့စိတ်ဆက်မှုပြကြကြရမှုမရှိတဲ့မူဝါဒတွေကိုကျွန်တော်တို့လိုအပ်နေပါတယ်နောက်တစ်ခုကအဲ့လိုလိုအပ်နေတဲ့မူဟိုးလက်လက်နေရာတဲမှာရှိနေတဲ့နေရာတဲကိုဟိုနေသားအပတ်စဉ်တစ်ပေါ့ဗျာအဲ့လောက်တဲ့နည်းနည်းလောက်ပဲရှိသေးတဲ့နေသားအနေမှာပါမဲ့ဖြစ်လာတဲ့မူလာရန်ဆရာဆရာမတွေတဲကနေပြီးတော့အဲ့လက်လက်နေတဲ့မူဟိုးနေရာတွေကိုလည်းကျွန်တော်တို့ပေါ်ဖက်ပြီးတော့ခန့်လိုက်တာလေးတွေရှိတာပေါ့အဲ့လိုရှိတာတော့ကျွန်တော်တို့ငကိုရဲရမှာနဲနေတဲ့မိုးလက်တက်နေရမှာပို့ပြီးတော့နဲတတ်တယ်နဲသွားတော့အဲ့တော့ဘာဖြစ်သွားလဲဆိုလို့ရှိရင်ကျွန်တော်တို့ပြဿနာရက်တည်းကလကိုတော့ကကျွတ်ကျွတ်ဆော့ဆော့နဲ့လှုပ်ဆောင်ခဲ့ရတဲ့ဒီလေခွဲကျောင်းကိုဟောင်းကြီးတည်းရဲ့အနေထားတွေကယာရုနေရကခက်ခဲတဲ့အနေထားကိုဖြစ်ပေါ်နေအဲ့လိုအနေပြီးတော့သူတို့ကိုလေသာပြောင်းပြင်မယ်လေသာပြောင်းပြင်မယ်လေသာလုပ်မယ်ဆိုပြန်တော့ကြတော့လေဟုတ်ပါပြီလေသာနေရာလဲသူတို့မလို့ချင်တဲ့နေရာအခြားမြို့နယ်တို့မြို့နယ်ကြားတို့ဝေးလံအမိသားစုနဲ့ဝေးကွာတဲ့နေရာတို့အဲသူတို့ရဲ့ကြိုးစားမှုရဲ့ဆုလက်ကဒန်စနစ်ပုံစံမျိုးလိုတက်ရောက်နေတာအဲ့ဒီအချိန်မှာပို့ဆိုတာကဆက်ပြလာတာခံစားနေရတဲ့မော်ဟောင်းကြီးတွေအနေနဲ့ကြတော့လေသာလုပ်မယ်ဆိုလို့ရှိရင်သူတို့ရဲ့လက်သာကလေလားသာပဲရမယ်လို့ဆိုတော့ကြတော့ဒီညမှာလဲကျွန်တော်တို့ရဲ့ကွာဟမှုကမွာရကတာအကျိုးမရှိတဲ့မွာရဖြစ်နေလား
ဟုတ်ကဲ့ရှင်ယာရူးတောင်နည်းနည်းပြန်ကျသွားတဲ့ သဘောမျိုးဖြစ်တာပေါ့နော်ဆရာ
။ဟောဟုတ်ကဲ့ခင်ဗျာ။အဲကျိုးစားပွဲရလက်ကအဲစုမော်ဖိုင်နဲ့တန်စနစ်ဖြစ်နေတယ်။အဲဒီဟာလည်းကျွန်တော်တို့ဟိုမူဝါဒရဲ့ခိုင်မာမှုရှိတဲ့သဘောလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဆရာကျေးဇူးပါ။အဲ့တော့ဆရာမဒေါ်တူတူမှာခုနဆရာဦးအောင်ခိုင်ပြောထားတဲ့ဟာကိုဆရာမဆွေးနွေးပေးပါရှင်။ဒီလိုမူဝါဒပိုင်းဆိုင်ရာလက်ဟာချက်တွေပေါ့နော်ခုနဆရာပြောထားတဲ့အထဲဆိုရင်တို့ဒါဟိုနေရာစားပြန်ရမယ်ဆိုရင်တောင်ယာရုနည်းနည်းရှော့ပြီးမှယူရမယ်သဘောနောက်ခါဟိုဝေးတဲ့နေရာတွေကိုတွားရမယ်အဲ့ဒီမှာလဲဝေးတဲ့နေရာဆိုရလဲဒါလဲအငင်းဘွားပဲပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေဖြစ်နေရတာကဟိုလုံနိုင်ကိုင်းနိုင်ဇွမ်းမြန်ကင်းမဲ့နေသလားဘာဖြစ်နေကြပါသလဲဆရာမအထက်ပိုင်းကလူတွေစီမံခန့်ခွဲတဲ့လူတွေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ခုနတော့ဒီစကားပဲပြောရတော့အဓိကကတော့ကျမတို့ဒီဥပမာဆရာဆရာမရောခုနအကြောင်းတရားကပေါ့နော်ဆရာရွေးချယ်ခွင့်ကတကယ်အဲ့ဆရာဆရာမတွေနဲ့အကြောင်းတရားလက်ထက်မှာရွေးချယ်ခွင့်မရှိဘဲနဲ့ကျမတို့ကဒီအပေါ်ကနေပဲပေါ့နော်ဓာတ်ရရွေးချယ်စီမံခန့်ခွဲနေတဲ့ကိစ္စတော့ဒီလိုမျိုးပြဿနာကြီးဖြစ်နေလို့ထင်တယ်အဲ့တော့ကျမတို့ကအခုလက်ရှိတော့ကျမတို့ခုနဖြစ်တဲ့မှာအကြောင်းသားတွေဆန္ဒပြတဲ့ဟာမျိုးဆိုလို့ရှိရင်လေအကြောင်းသားတွေဆန္ဒထပ်ပြလိုက်တဲ့အချိန်မှာတော့ပြဿနာတချို့ကိုဖြေရှင်းပေးလိုက်တာကျမတို့တွေ့ရပေါ့နော်။အမှသဘောတူညီကြရတာတို့ဘာလို့ရှိလာတာတွေတော့ရှိရဲ့။ဒါပေမဲ့အဲ့ဒါလက်တလုံးဟိုပေါ့ဟိုလက်တလုံးပေါ်ထွက်လာတဲ့ပြဿနာပေါ်မှာပဲဟိုသူဖြေရှင်းလိုက်တာပေါ့နော်။အမှရင်းရှိမှအဲ့လိုပြဿနာမျိုးမဖြစ်အောင်ဘလို့ယုံနေတော့ဘလို့လို့မအိပ်တနာမျိုးမဖြစ်အောင်ဘလို့ဆောင်ရမလဲဆိုတဲ့အပိုင်းမှာတော့ဘာမှပုံမဟိုတောင်းဟိုပါပေါ့နော်။တောင်းဟိုဝင်နေတယ်ပေါ့နော်ဟိုဟိုစီမံမှုမျိုးမတွေ့ပေါ့နော်ဒါကြောင့်ခုနကဟိုမှာဆရာဝောက်ခိုင်တို့လို့အမှုမျိုးဆိုလို့ရှိရင်လေဟိုခုနကရာထူးတော်မှပြန်ရော့ကြရတဲ့ပုံစံမျိုးဖြစ်တယ်ဆိုတော့ပေါ့နော်ဒီဥစ္စာတွေကတရားမျှတမှုရှုတော့ကကြည့်လေအစင်မကြီးဘူးပေါ့နော်နောက်တစ်ခုကဝေးတဲ့နေရာတွေပို့တဲ့ဒီဒီရွှေပြောင်းနေရာချတာတို့ရာထူးနေဟိုပါပေါ့နေရာရွှေ့ပြောင်းပေးတာတို့ကိစ္စတွေမှာလည်းဆရာကရွေးချယ်ခွင့်မရှိဘူးပေါ့နော်တကယ်တမ်းဖြစ်တင်တာတော့ကျမတို့ကခုနကဘိုးချုပ်ခိုင်မှုလွန်ခဲ့တဲ့ဒါဆိုရင်ကျမတို့ကဘယ်လိုမျိုးဆရာခံထားရေးတွေခုနကလိုရွေးချယ်ခွင့်တွေပေးမလဲလို့ပြောရင်ကျမတို့ကမဆရာတွေလိုအပ်ချက်ကဒေတာတိုင်းကျောင်းတိုင်းမှာရှိတာပဲအဲ့တော့ကျောင်းနေဒေတာတွေရဲ့လိုအပ်ချက်တွေကိုကျမတို့ကညာပေးပြီးတော့ဟိုပါပေါ့နော်ကျမတို့အဲ့ဆရာဆရာမတွေကိုကျမတို့သူတို့နှစ်သက်တဲ့ကျောင်းနေဒေတာတွေကိုရွေးချယ်ခွင့်ပေးတဲ့ဟိုပုံစံမျိုးတွေတွားမယ်ဆိုရင်တော့ဒီပြဿနာတွေကအဲဖြေရှင်းပြီးလိုရနိုင်တယ်လို့ကျမတို့ယူဆရတယ်ပေါ့နော်။ဒါကြောင့်အခုကတော့ဆရာဦးအောင်ခိုင်လိုပြဿနာတော့တနေရာတည်းဖြစ်နေတာလို့ကျမတို့ဟိုဟိုနားပေါ့နော်နားထောင်ရတာအများကြီးကြားဖို့ရပေါ့နော်။ဆိုတော့ကျမတို့ကတော့အဲပြဿနာဖြစ်လာတယ်နည်းနည်းလေးရှင်းလိုက်အဲ့ဒါထက်စားလို့ရှိရင်ရေရှည်မှဒါမျိုးမဖြစ်အောင်ခုနလိုဒီစီမံဆောင်ရွက်မှုမျိုးပေါ့နော်။အဲ့ဒါတွေကိုဆောင်ရွက်ဖို့လိုအဲ့စီမံမှုတွေမူဝါဒတွေဟိုမျှတတဲ့မူဝါဒတွေနောက်ပွင့်လင်းတဲ့မူဝါဒတွေတော့ဟိုထားရှိဖို့လိုလာပြီလို့ထင်တာပေါ့နော်။ဒါမှလည်းကျမတို့ကအစိုးရပညာရေးပြောင်းလဲကိုလုပ်တဲ့အခါမှာမူလဘူချုပ်ကံမှုရှိတဲ့ပညာရေးကနေဘူချုပ်ကံမှုလျှော့ချပညာရေးကိုတွားပါတယ်ဆိုရဲကျမတို့ဒီဟိုဟာလူစားတဲ့ဆောင်ရွက်မှုမျိုးတွေကိုကျမတို့ဟိုဟာအဲဟိုယုံကြည်ပေးလို့လက်ခံပေးလို့ရလာမှာပေါ့နော်ဒီတိုင်းမဲ့ဆက်သွားရင်တော့ကျမတို့ကခုနအဟောင်းတိုင်းမဲ့သွားတယ်မူဝါဒကြီးလည်းမပြောင်းစနစ်ကလည်းဟောင်းတယ်အဲ့တွက်လူတွေမှာစိတ်မသက်မသာဖြစ်ပြီးတော့ကျမတို့မှာမူလကပေါ့နော်ဒီမူလပြဿနာတော်ထဲမှာပဲပြန်ပြီးတော့ပေါ့နော်ဟိုနေသားလို့နေရင်းနဲ့ပဲဟိုဒီပြဿနာတွေကများတစ်ချက်များလာမယ်လို့ထင်နေရှင်ဟုတ
်ဟုတ်ကဲ့ရှင်ဒါရေရှည်ဖြည့်ရှင်းချက်တစ်ခုရှာနိုင်အောင်စူးစမ်းဖို့ပေါ့နော်ဟုတ်ကဲ့ကျွန်မပါဝင်ဆွေးနွေးမယ်ကျွန်မတို့သောတာရှင်တယောက်ကိုဖိတ်ခေါ်ချင်ပါတယ်ရှင်သူကတော့ရခိုင်ပြည်နယ်ကကိုကျော်မြင့်တင်ပါကိုကျော်မြင့်တင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါကျွန်တော်တို့ဒီနိုင်ငံမှာဒီဝန်ထမ်းခဏရေးဒီမူဝါဒရနေပတ်သက်ပြီးတော့ဒီကတော့ဗာလဲဆိုတော့ကျွန်တော်တို့ဘောချုပ်ပြန်မှုတွေအများများပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေမှာပြည်နယ်တိုင်းဒေသကြီးနဲ့ပြည်နယ်ဆွေးနွေးဖို့ဆိုတော့ရှိပါတယ်အဲ့ဒီပြည်နယ်ဆွေးနွေးဖို့ရဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဆွေးနွေးဖို့လောက်မှာပညာဌာနဆိုပညာရေးပြည်နယ်ပညာဌာနရှိပါတယ်အဲ့လိုရှိတဲ့အခါမှာကျွန်တော်တို့ကဒီအဓိကပါလဲဆိုတော့ဒီဘောချုပ်ပြန်မှုကိုဆွတ်ချပြီးတော့တိုင်းနဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဟိုဘောအဆွေးရလောက်ကိုနေပြီးကျွန်တော်တို့ကပါလဲဆိုတော့ management လုပ်ပေးခွင့်တွေပေးလိုက်ရင်ဒီကိစ္စတွေကပြည်တယ်တော့မှာပါအခုကကျွန်တော်တို့ပါလဲဆိုတော့ကျွန်တော်တို့ဒီဟိုပညာဌာနကစောက်စာမတရားအလုပ်ခင်းနေဆိုရင်ကျွန်တော်တို့ကပါလဲဆိုတော့မြို့နယ်ပညာဌာနကခရိုင်ပညာပညာမှုတင်ကြရတယ်ခရိုင်ပညာရေးကတော့တစ်ဆင့်ကျွန်တော်တို့ကပညာပညာမှုစီတွားတယ်ပညာပညာမှုတစ်ဆင့်ကျွန်တော်တို့ကပါလဲရုံချောက်ပါလဲနေပြီးတော့ရုံချောက်ပညာရေးဝန်ထမ်းကိုတင်ကြတယ်အဲ့လိုအဆင့်တင်ကြတဲ့အခါမှာကျွန်တော်မလို့အဲ့ဒီအချိန်နဲ့ပြည့်ညတ်မှုတွေရှိတယ်နှောင့်နှေးမှုတွေရှိတယ်နောက်ပြီးတော့ကျွန်တော်အခုအရင်ကျွန်တော်တို့ခြေလက်ဒေသတွေမှာတော်တော်တွေမှာဖြစ်နေတာကပြဿနာမရှိတဲ့ဟိုပေါ့နော်ဒီပညာတတ်တွေပေါ့နော်အလုပ်ချောက်တဲ့အခါမှာကျွန်တော်တို့ကပါလဲပြဿနာဟိုမပြည့်နိုင်တဲ့အခါမှာကျွန်တော်တို့အလုပ်ကခွင်းနဲ့
အော်ရမ်းမှုကအလန်ထဲမှာနေပေါ်ပါတယ်အဲနောက်ပတ်စံရှိတဲ့လူတွေကကြတော့ဒီဘူလာရှိနေတာကျွန်တော်တို့မှာပါလဲဆိုတော့အလုတ်ကဲခွန်းနေဟိုကကြားကြတာများပါတယ်ကျွန်တော်တို့အရက်ဒေတာမှာကျွန်တော်တို့လက်ရှိဖြစ်ပြနေတဲ့အခြေအနေတွေအဲ့လိုတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ကိုချော်မြင့်တင်အဲ့တော့ဒီလိုကိစ္စနဲ့ပဲပတ်သက်ပြီးတော့ကျမတို့စီကိုစာရေးသားပြီးတော့ဒီလိုရေးစာရေးသားဆွေးနွေးထားတဲ့သူတွေလည်းရှိပါတယ်ဝန်ထမ်းခံထားရေးမူဝါဒကပြောင်းလဲတင်တာကြားပါပြီဆိုပြီးတော့ကိုမောင်စိုးကစာရေးပါတယ်သူတို့ကိုလက်ထိုးသူတွေကိုခန့်နာများပါတယ်တဲ့ဒါကြောင့်ဒီစနစ်ကိုလုံးဝပြောင်းပြစ်ရမှာမယ်လို့သူကရေးပါတယ်နောက်တစ်ခုကတော့ကျမတို့အမေရိကန်ပြည်ထောင်စုကမောင်ဒသနာပါမောင်ဒသနာကလည်းဒီလူတစုတစ်ဖွဲ့ရဲ့အခွင့်အာဏာမဆုံးရှုံးစေဖို့ဖွံ့ဖြိုးတိုးတက်ရေးအယောင်ပြဝန်ထမ်းရေးရာမူဝါဒတွေကိုမပြင်းစင်နိုင်သမျှကာလပတ်လုံးအချင်းပြက်ခြားစားမှုဘေးကနေကင်းဝဲပြီးဟန်ချက်ညီညီဖွံ့ဖြိုးတိုးတက်ဖို့ခက်ခဲပါတယ်တဲ့အဲ့တော့အခုကျမဟိုဆရာဦးတုတ္တကိုဆွေးနွေးစီချင်တာကအခုပြောနေကြတဲ့ဝေးလံခေါင်တည်တဲ့ဒေတာတွေကိုပို့တဲ့ကိစ္စဆိုတော့ဒီဝေးလံခေါင်တည်တဲ့ကိစ္စဆိုလဲဒါပညာရေးဌာနတာဝန်ရှိသူကပြောပါတယ်ဒဏ်ခတ်တဲ့အနေနဲ့ပို့ပြစ်မယ်လို့ပါလို့မျိုးချင်းချောက်တလို့မျိုးပြောတာလည်းရှိတော့ဒီဝေးလံခေါင်တည်တဲ့ဒေတာဆိုတာအင်မတန်မှဒုက္ခရောက်ပါတယ်ဘယ်သူမှလည်းမသွားချင်ဘူးပေါ့နော်အဲ့တော့ဘ ਹੁ ချုပ်ကင်မှုနဲ့ဒီဒေတာတွေမှာဟိုလူဟိုဝန်ထမ်းတွေသွားလို့လာလို့ရအောင်ဟိုသွားချင်လာချင်စိတ်ဖြစ်လာအောင်ဟိုလုတ်ပေးတာမျိုးဆရာတို့ဒီလောကထဲမှာဒီလိုဒေတာတွေကိုတွားရင်ဘလောက်ခက်ခဲတာမျိုးဒါမျိုးတွေရောရှိပါသလားဆရာဒါနဲ့ပတ်သက်ပြီးဗာများဆွေးနွေးလို့ပါလဲ
။ဩဟုတ်ကဲ့အဲ့ဒါကျွန်တော်ကိုယ်တိုင်လည်းဒီဟိုပါပေါ့နော်ဟိုကျိုင်းတုံရောက်ခဲ့ဘူးတယ်နှစ်ခေါက်တောင်ရောက်ခဲ့ဘူးတယ်ဗျာတမနာဦးသိန်းစီလည်းထမဒီတမကအလုံးလို့ဆိုပြီးတော့ပေါ့နော်အင်တာဝေးရဲ့နေရာပေါ့နော်အဲ့တော့အခြေခံဒီမှာဆိုပူဆိုးတယ်ခင်ဗျာအဲ့တော့သူတို့ကတချို့ကဟိုမျိုးကဥမာနေတာကြတော့ဥမာကျွန်တော်ဒီမန္တလေးတိုင်းဒေသကြီးကဆိုမြင်းညံမှာနေတဲ့အဲ့ဒီမြင်းညံမှာနေတဲ့ကလေးတွေကိုကျွန်တော်တို့ဟုတ်ဟိုမိုင်းရောင်းလို့ဒေတာမျိုးချလိုက်တယ်ပေါ့နော်အဲ့ဒီကျိုင်းတုံဘက်ကဆရာဆရာမလေးကြီးကတော့ဒီမြေပြန့်တွေကိုချလိုက်တယ်ဗျအဲ့ကြတော့အဲ့မှာပြဿနာကျွန်တော်တို့ဝန်ထမ်းခန္ဓာကြီးမှာတော်တော်အကြီးအကျယ်လက်ပြီးလက်ယူမှုတွေဖြစ်တာပေါ့နော်အရင်တော့ကအဲ့တော့အဲ့ဒီဟာကြီးကလည်းအခုချိန်ကြီးဆက်လက်ပြီးတော့ဟိုဖြစ်နေတော့ပေါ့နော်အရင်တော့ကတော့ဒါပေါ်ပေါ်တည်းနေမှာဖြစ်တာဒါကိုကျွန်တော်တို့ကဘခုတ်ချုပ်ကင်ချော့ဆွတ်ချရမယ်ဆိုပြီးတော့ဒေါက်တာဒူမာကလည်းပြောသွားတယ်အဲ့ဒါကိုလည်းကျွန်တော်သဘောတူရဲ့ဒါမဲ့ဆောနာပြောတယ်လို့ပေါ့နော်ဟိုအဲ့လိုမျိုးဘ ഹു ထုတ်ခဲ့မှုအခုကပြည်နယ်ဝန်ကြီးဌာနမဆွတ်ချတဲ့အပြင်အခုဟိုတဲ့သူမှာတင်ကြားရေးဆက်ဆက်မကြီးပေါ့နော်တဲ့ဆက်ဆက်မကြီးယာရူးတူးမယ်ဆိုရင်ဥမာနီးပြတရုတ်ပြနေတော့ယာရူးတူးမယ်ဆိုရင်ကျွန်တော်လက်ထောက်ခရီးကောက်တိုးတော့မယ်ဆိုရင်အဲ့ဒါကိုလည်းဆောင်မွေးဖြေရမယ်ကျွန်တော်တို့ကဒါမျိုးတွေကဒီဆောင်မွေးယာရူးတူးဆောင်မွေးဖြေလိုက်တာနဲ့အမြတ်ဘာပြတ်တနာတက်လာတယ်လဲဆိုတော့နောက်ပေါ်ရဲ့လက်ပြီးလက်ယူမှုကြီးဖြစ်လာဒါမျိုးတွေကိုကျွန်တော်တို့ကဒီချိန်မှတော့မလုပ်သင့်ဘူးပေါ့နော်တနည်းနည်းနဲ့စဉ်းစားရမယ်ပေါ့ဆက်ဆက်မဟိုအကြီးတွေးတူးတက်မှုအတွက်ကျွန်တော်တို့တခြားဟိုထရိနင်းနည်းနိုင်ငံခြားသင်တန်းတွေကိုသင်ကြားသားတွေခေါ်ပြီးတော့သင်တန်းပေးတာတွေလုပ်ရမယ်ပြီးတော့ဝေးလံခေါင်ပြားသွားတဲ့လူတွေဆိုရင်ကျွန်တော်ကအတိအကျတတ်မှတ်ထားမယ်ပေါ့နော်အဲဒီကိုသွားရင်လာစားလောင်နှုံပေးမယ်အဲယာရူးကဘယ်လိုပြီးမယ်ဒီလိုမျိုးလေးတက်မှတ်ရင်တော့လေတချို့ရလဲလူချင်းတော့သွားမှာပေါ့နော်အဲ့လိုပုံကနေဟိုမျက်နှာဟိုမရှိတဲ့လူတွေကကျတော့အဝေးကြီးတော့ရှိတဲ့လူကကျတော့အနီးလေးနေတာဆိုတာလဲကျွန်တော်တို့အတိတ်ပဲတော့မရှိဘူးအဲ့ဒါကြောင့်မို့ဟိုအတိတ်ကဒီပြဿနာအလုံးရဲ့ဈေးမြစ်ဒီပါဆိုတော့ဘဟုထုတ်ကြိမ်မှုရှိတယ်တိကျခိုင်ပါတဲ့မူဝါဒပညာရေးဝန်ကြီးဌာနကအခုချိန်ကြီးမရေးနိုင်သေးဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့ကဒါတွေရေးနိုင်မှုလို့ဟိုပါပေါ့နော်တိုက်တွန်းပြီးတော့ပြောနေပြီမယ်လေလက်တွေ့အကောင့်ထဲပုံမဲ့ပုံကူတွေကမလုပ်နိုင်တဲ့အလားပဲပေါ့နော်အဲ့ကြောင့်ပညာရေးကအင်တန်နှောင့်နှေးနေတယ်ဟိုပြောင်းပြင်ပြောင်းလဲရင်းမှာရှေ့ဦးကိုမတူနောက်ကိုပြန်ဆုတ်တဲ့အချိန်ကြီးမှာရှိနေတယ်ဒီလိုပဲပြောလို့ရတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အဲ့တော့ကျမဆရာမဒေါ်တူတူမကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆရာမဒီဝေးလံခေါင်တည်တဲ့ဒေတာဆိုတာဒါတော်တော်များများမသွားချင်ကြတဲ့နေရာမျိုးနောက်တစ်ခါဟိုဝင်တာဝန်ပေးခံရပြီဆိုလို့ရှင်လဲဒါခုနဆရာတို့လည်းဆွေးနွေးသွားကြတာလဲဆရာမကြားပါတယ်ဒါဟာဒီဝန်ထမ်းတွေကိုဒဏ်ခတ်တဲ့သဘောလို့တောင်ခံစားကြရတယ်ဆိုတော့ဒါဟာဒီဟိုဒန်းတူညီတူရပိုင်ခွင့်တောင်ထိခိုက်တယ်လို့ဖြစ်ပါတယ်ဆရာမဆိုတော့ဒီကိစ္စအပေါ်မှာပညာရေးဝန်ကြီးဌာနအပါအဝင်ပေါ့နော်ဘာဒီများပြင်ဆင်နိုင်မှာမလဲဆရာမဘာလုပ်လို့ရပါသလဲ
ဟုတ်ကဲ့ဒီအဲ့ဒီကိစ္စနဲ့ပတ်သက်ရင်တော့ခုနကဝေးလံခေါင်ရတဲ့နေရာကြီးဘယ်သူမှမသွားချင်ဘူးလို့ပြောတော့တချို့လဲဝေးလံခေါင်ဥပမာဝေးလံခေါင်ဖျားတဲ့နေရာကြီးသွားချင်တဲ့လူရှိပါဒါပေမဲ့သွားချင်တဲ့သူကသူကိုယ်တိုင်ရွေးချယ်တာမျိုးဖြစ်တင်တာပေါ့နော်အခုတော့ကိုယ်တိုင်ရွေးချယ်တာမျိုးမဟုတ်ကိုယ့်ဘက်ကိုသွားချင်လို့ရွေးချယ်တာမျိုးတွေက အရန်ကောင်းတယ်ပေါ့နော်ဒါပေမဲ့အခုကမဟုတ်ဘဲနဲ့ညံ့နဲ့အရေးချင်းမရှိတဲ့လူတွေကိုပြစ်ဒဏ်ပေးတဲ့ပုံစံနဲ့တွားခိုင်းတဲ့အတွက်နှစ်ခုနှစ်နာပေါ့နော်တစ်ခုကတော့ဒါ punishment ဖြစ်သွားတယ်နောက်တစ်ခုကကြတော့ဒီဝိလန်ခေါင်ဖျားတဲ့ဒေသကြီးကအများသောအားဖြင့်တိုင်းသားဒေသတွေဖြစ်တဲ့ခါကြတော့ကျွန်တော်တို့ပြန်ကြားရအရှာပေါ့နော်တိုင်းသားတွေအနေနဲ့ကဒါသူတို့ပုံမှန်ထားတဲ့သဘောထားလားဆိုပြီးဖြစ်တဲ့အတွက်ဒီဥစ္စာတွေကခုနကပြောသူပြဿနာကိုဖြေရှင်းတယ်လို့ယူဆတော့လည်းပဲပြဿနာပိုဖြစ်သွားတာမျိုးတွေဖြစ်တယ်ပေါ့နော်အဲ့တော့ညီမကြီးဝန်ကြီးဌာနအနေနဲ့ဒီကိစ္စဒီဆရာဟိုဆရာတွေရဲ့ပြဿနာကိုဖြေရှင်းတယ်ပေါ့နော်ဆိုတဲ့နေရာမှာဒီလိုမျိုးဟိုဟာပေါ့ဒီလိုမျိုးဖြေရှင်းတာဟာအော်မှန်ရဲ့လားခမတရားမျှတမှုရှိရဲ့လားပေါ့နော်တကယ်ပြီးတကယ်ပြဿနာကိုဖြေရှင်းတဲ့ဖြေရှင်းရင်းနည်းလမ်းအမှန်ဟုတ်ရဲ့လားပေါ့နော်အဲ့ဒါတွေတော့အဲပြန်ပြီးတော့ဟိုဟာသုံးသက်စေချင်တယ်ပေါ့နော်ဘာလို့လဲဆိုတော့ဒီဒီပုံမှာပြန်ပြီးတော့သုံးသက်လာပြန်ပြီးတော့တုတ်ပြန်လာတဲ့ရခုနအချက်တွေပဲဖြစ်နေတာပေါ့နော်အဓိကတော့ကျမတို့ကခဏခဏလေးပြောနေရတာပေါ့ပြောတာပေါ့နော်အဲ့တော့ဟိုလက်ရှိကျမတို့မျှော်လင့်ထားတာပညာရေးဝန်ကြီးဌာနလက်ရှိဆိုရပေါ့လေလက်ရှိဆိုရတဲ့တက်လာတဲ့ခါမှာတော့ပညာရေးဝန်ကြီးဌာနအနေနဲ့ခုနဟိုပြီးခဲ့တဲ့ကာလတွေမှာအများရန်ဒီကျမတို့တိုက်တွန်းချင်ကြတာရဘူချုပ်ခိုင်မှုချော့ချဖို့လိုတယ်ဘူကုတ်ဘူချုပ်ကင်မှုချော့ချဖို့လိုတယ်လို့ပြောခဲ့တဲ့ဂျားထဲကခုနဆရာသူတလည်းပြောဘူချုပ်ကင်မှုကပိုတော့များလာတယ်လို့ဖြစ်တဲ့ခါကျတော့ကျမတို့ကအဓိကဒီပြဿနာကအဓိကဖြေရှင်းရမယ့်ဟာဖြစ်နေတဲ့အတွက်ကျမတို့ဖြေရှင်းဖို့လို့အဲ့တော့ကျမတို့ကလက်ရှိအမျိုးဟိုဒီဘူချုပ်ကင်မှုကိုဥတည်တဲ့ပညာရေးဥပဒေတွေပြဋ္ဌာန်းထားတယ်ပညာရေးအမျိုးသားပညာရေးဥပဒေအနေနဲ့အဲ့ဒါကိုကျမတို့ကပြန်လဲသုံးသပ်ပြီးတော့ဟိုဟာတကယ်ပါဝင်ပတ်သက်တဲ့သူတွေနဲ့ဆွေးနွေးပြီးတော့ဘယ်လိုမျိုးပုံစံနေကျမတို့ချော့ချရင်ကောင်းမလဲဒါတွေတော့ကျမတို့အဲဟိုစတင်ပြီးတော့ဆောင်ရွက်တင်တယ်လို့ယူဆတာပေါ့နော်အဲ့တော့ဆိုလိုချင်တာအခုကျမတို့ဒီနေ့ဆွေးနွေးတဲ့ကောင်းတယ်ပေါ့ဥမာဆရာတွေနဲ့ပတ်သက်လို့ကျမတို့ဆွေးနွေးတဲ့ခါကျတော့ဥမာဆရာတွေကိုဘယ်လောက်ထိလွတ်လပ်ခွင့်ပေးပြီလဲပေါ့ဥမာနောက်ကျောင်းတွေကိုဘယ်လောက်ထိလွတ်လပ်ခွင့်ပေးပြီလဲပေါ့ဒေသကိုဘယ်လောက်ထိလွတ်လပ်ခွင့်ပေးပြီလဲဆိုဥမာဆရာခံထားရေးတစ်ခုထဲနဲ့ကျမတို့ကြည့်လို့ရဥမာဆရာခံထားတာကိုဘုံကနေထိုက်ရိုက်ပြီးတော့ဆောင်ရွက်တဲ့ကိစ္စကနေခုနကျမဟိုအစပိုင်းမှာပြောခဲ့သူပေါ့အဲ့ဆရာကြီးရဲ့လိုအပ်ချက်ကကျောင်းမှာကျောင်းရဲ့ဆရာကြီးရဲ့လိုအပ်ချက်ကိုကျောင်းနေဒေသတွေမှာသိနေတယ်ပေါ့သူတို့မှာအဲ့ဒီကျောင်းနေဒေသတွေကိုကျမတို့လုပ်ပိုင်ခွင့်ပေးပြီးတော့ကျမတို့ကဆရာကြီးကိုရွေးချယ်ခွင့်မပေးလိုက်တဲ့ဟာမျိုးစတင်ဆောင်ရွက်တဲ့ဒီမူဝါဒတွေထားရှိဖို့လိုလာတာပေါ့နော်ဒါဆိုလို့ရှိရင်ကျမတို့ကမြင်လို့ရတယ်အော်ဒါလက်ရှိဆိုးအနေနဲ့ပညာရေးပြည်ပြည်ပြောင်းလဲမှုမှာဘိုလ်ချိုးကင်မှုလျှော့ချနေမှာဆရာခံထားရေးမှာကြည်ပါလားဒါမျိုးလေးတွေစတင်ဆောင်ရွက်လာပြီနောက်တစ်ခုကကျမတို့အခုဖြစ်နေတာဆရာကအရေးအတွက်နဲ့အရေးသွေးပြဿနာနှစ်ခုလုံးကိုရင်ဆိုင်နေရတာကိုလက်ခုခုတက်လာတဲ့အစိုးရတက်ဆိုဒါသူဒီပြဿနာနှစ်ခုသူရှင်းနေရတာပေါ့နော်အဲ့တော့အရေးအတွက်ခုနဆရာတွေမလုံလောက်တဲ့အတွက်ကျမတို့ဆွဲခန့်ဆိုတဲ့ဟာကြီးဆိုရဲဒီကိစ္စနဲ့သူတို့ဖြေရှင်းတယ်ပေါ့နော်အဲ့တော့အဲ့ဆွဲခန့်လိုက်တဲ့ဆရာမတွေအရေးသွေးပိုင်းဆိုင်ရာတွေကိုဒီဆရာတွေကိုဒီသင်တန်းပေးတာတွေလေ့ကျင့်တာတွေကိုဟိုပေါ့နော်မလုပ်ဘဲနဲ့ပေါ့နော်ဒီမလုပ်ဘဲနဲ့ကျမတို့ကဒီဟိုအရေးအတွက်ကောအရေးသွေးရောဆွဲပြဿနာကိုရှင်းဖို့နည်းနည်းလေးခက်လာမှာပေါ့နော်အဲဒါကြောင့်ကျမတို့ကဥမာဒီဆရာခန္ဓာရေးကိစ္စရတယ်မှာလဲပြကြတဲ့မူဝါဒတွေထားဖို့လိုတယ်ပေါ့ဥပမာကျမတို့ကဥမာဆရာတွေဆိုဘယ်လိုလူမျိုးတွေကဆရာတွေဖြစ်တယ်လဲပေါ့ဒါမျိုးပေါ့ဥမာကျမတို့ဆရာတွေဆိုတာဥမာသူတက်ဆိုင်ရ level အလိုက်ကျမတို့ကဥမာပြည်တွင်းပြည်ပတက်ကသူတွေကနေအတိမတ်ပြတဲ့သူတွေပွဲရပြီးတဲ့သူတွေဖြစ်ရမယ်ဒါမှမဟုတ်ပညာရေးနောက်တစ်ခုကပညာရေးပွဲတွေပါမရထားဆိုလို့ရှင်လေကျမတို့ဆရာတက်ပညာကိုအနည်းဆုံးတစ်နှစ်ပေါ့ဒီလိုမှအဆင့်စီးပူးတဲ့သူတွေဖြစ်ရမယ်ဒါမျိုးတွေကိုကျမတို့ကခရီးရီးယားချပြီးတော့ကျမတို့ကစတင်ပြီးတော့အရေးသွေးပြဿနာရောအရေးအတွက်ပြဿနာရောပေါ့နော်ကျမတို့ရှင်းသွားတာမျိုးတွေပေါ့နောက်တစ်ခုကတော့ဆရာ license တွေစောင့်ရပေးဖို့လိုတယ်လို့ဆိုတယ်ကျမတို့ဆရာဝန် license တွေထားသလိုပဲပေါ့နော်ဆရာတယောက်ရဲ့ဆရာတယောက်ကိုသတ်မှတ်ထားတဲ့သမတ်ချက်တွေနဲ့ကိုက်ညီရဲ့ဆရာ license တွေပေါ့အဲ့ဒါကိုတော့ကျမတို့ကဒီအစိုးရအနေနဲ့လွတ်လပ်တဲ့ပညာရှင်တွေနဲ့ပါဝင်ဖွဲ့စည်းထားတဲ့အသိမှတ်ပြုထားတဲ့ဆရာတွေကျမတို့ဆရာ license တွေထုတ်ပေးပြီးတော့ကျမတို့ဆရာတွေရဲ့ဒီအရေးသွေးပိုင်းဆိုင်ရာဆရာတယောက်ရဲ့ဒီလိုအပ်ချက်တွေကိုကိုသတ်မှတ်ထားတယ်ပေါ့နော်ဆရာ license တွေထုတ်ပြီးတော့ကျမတို့ဖြည့်ဆင်းသွားလို့ရပါတယ်အစင်စင်ပေါ့နော
်ဒ
ါမျိုးလေးတွေဒါဆရာခံထားရင်းနဲ့ဆရာခံနာမှာရင်ကျမတို့ဆောင်ရွက်သွားလို့ရတဲ့အချက်တွေပေါ့နော
်ဟုတ်ကဲ့ပါဆရာမကျေးဇူးပါဟုတ်ကဲ့ရှင်အဲ့တော့ကျမဦးတိုးကိုဖိတ်ခေါ်ချင်ပါတယ်ဦးတိုးတောင်ကြီးကဦးတိုးဝင်ရောက်ဆွေးနွေးပါရှင်ဦးတို
းဟုတ်ကဲ့ပါအဲကျမတို့ဒီပြည်ညာရေးကလာနဲ့ဖတ်ပေးရင်ကျွန်တော်ရှမ်းပြည်နယ်မှာတော့အဓိကဖြစ်နေတာကတော့ဒီဟာဘာလဲမိသားလားပြီးဆရာမခန့်လာတာနိုင်ပြီးစပြီးတော့ပြောရမှာပေါ့တကယ်တမ်းပြောရရင်ကျွန်တော်ရှမ်းပြည်နယ်မှာကဒီရှောက်ထားတဲ့ဆရာမတွေရှိတယ်
မသူသက်ဆိုင်ရာမြို့နယ်ဒီမှာမရပဲနဲ့ဟိုဝီလန်းဆောင်ပြတဲ့နေရာတွေမှာတွားပြီးတော့နေရာထားတာတွေရှိတယ်။ဒါတကယ်ထိုက်တဲ့နဲ့ကြတဲ့နေရာဒီမှာမရတဲ့ဆရာဆရာမတွေလည်းရှိတယ်ပေါ့လား။နောက်ပြီးတော့မှဒီပညာရေးမှုရုံးတွေမှာလည်းရှောက်ထားတဲ့ဆရာဆရာမတွေကဟိုလက်ငွေပေးနိုင်ရင်ပေးနိုင်မလို့ရတယ်မပေးနိုင်ရင်နေရာမရဘူးဆိုတာလည်းရှိတယ်။အဓိကတော့အဲ့ဒါပါပဲ
။ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ဦးတို့အဲ့တော့ကျွန်မကိုကျော်ကိုတစ်ဆက်ထဲမှာပဲဖိတ်ခေါ်ချင်ပါတယ်ကိုကျော်ဆွေးနွေးပါရှင်။
ဟုတ်ကဲ့ညကျွန်တော်ဒီလာခုနပြောခဲ့တဲ့ဘုံချုပ်တိုင်မှုဒီဆက်ချပြီးတော့ကျွန်တော်တို့ဒီစစ်ဆန်ရဟိုတိုင်းတိုင်းရုံးတွေကိုဟိုလွတ်တော်ပြင်းနေဆိုတဲ့ဘောဒီကွာအဲ့ဒီမှာကျွန်တော်တို့ဒီအစိုးရပိုင်းမှာကပုံမှန်အဖြစ်လုပ်နေကြတာကတော့ဘုံကနေပြီးတော့အောက်လက်အောက်ရုံးတွေကိုအစစ်စစ်ဒီနှိမ့်ကြက်တွေနဲ့ဒီပြည်ရှင်တို့ကတောင်းဆိုင်နေချိန်မှာအဓိကဖြစ်နေတာကလက်အောက်ရုံးတွေကနေပြီးအဓိကလက်မီးလက်ယူပုံစံမျိုးနဲ့ဟိုပြောမယ်ဆိုရင်တော့ဟိုဒီရာနေရာကြောင်းရှိလို့ပါလို့ဆိုလို့ရှိရင်ကြောင်းကျင်တဲ့သူကအဲကိုရသက်ဆိုင်ရာအကြီးကြီးနဲ့အာညီညီတောင်းမှုလေတောင်းဝင်ရှိမှုနဲ့ညှိပြီးတော့သူတို့ဒီလိုမက်ထရိုတွေကအစားအလိုမျိုးတွေလုပ်တဲ့ဆိုတော့ကျွန်တော်ဒီပြောမဆိုကျွန်တော်တို့ကကြောင်းချက်မှာခြင်းနဲ့ဆိုရင်ကျွန်တော်ကိုအချင်းချင်းစာနာဟိုအားနေပြီးတော့အောက်ကနေပြီးတော့ဒီလိုတော့ဟာစိတ်ဆိုတာစိတ်နဲ့မှန်နဲ့လိုအပ်မဲ့ဟာကိုမဟုတ်ဘဲနဲ့ဟိုပတ်သက်ပြီးနိုင်တဲ့သူကတော့ညီညာမရမယ်မပြီးနိုင်တဲ့သူကဟိုညီညာသွားမယ်ဆိုတဲ့ပုံစံမျိုးကဖြစ်လာတာကအဲ့ဒါကလက်အောက်မှာကဖြစ်လာတာပါအဲ့တော့ကျွန်တော်တို့ကဟိုတကယ်ဆိုလို့ရှိရင်ဟိုကျွန်တော်တို့ကကိုတောင်းဝင်ကြရတယ်ဆိုလို့ရှိရင်ဒီတောင်းဝင်ကြတဲ့နေရာကိုကျွန်တော်တို့သွားကြမယ်။ဟိုသူကြရတယ်သွားမယ်ကိုကြရတယ်သွားမယ်။အဲဒီလိုမျိုးဆုံးဖြတ်လို့ရှိရင်တော့ဒီလိုလားလိုမျိုးဟိုဒီလက်ပြီးလက်ယူတာတို့ဒီအရုပ်ရဲ့နေရာမှာဟိုဟွာရီဖြစ်လာတယ်ဆိုရဲအားမျိုးတွေကမရှိပါဘူး။အဓိကအဖြစ်နေတာကဒီကျွန်တော်တို့ဖြစ်နေတဲ့ဟိုဆရာကြောင့်ဆက်မတော်တော့အစိုးရဝန်ထမ်းတော်တော့ဒီသူတို့ကိုယ်တိုင်ကပုံပဲကျွန်တော်အရင်ခင်လုံကပုံစံတိုင်းပေါ့နော်ကျွန်တော်တို့အဲဒီတခုတော့မယ်ဆိုရင်ကျွန်တော်လက်ထိုးလိုက်လို့ရှိရင်တော့အာကျွန်တော်အနေနဲ့ဒီလိုဘယ်လိုခံစားခွင့်ရလာမလဲလက်မထိုးလိုက်ရင်တော့ဘယ်လိုခံစားခွင့်မရှိဘူးဆိုတဲ့ပုံစံမျိုးအတွေ့ပုံစံမျိုးတွေအဝင်လာလဲပါတယ်အဲ့ဒါကြတော့ဟိုနှစ်ဖက်လုံးမြင်တာပါတယ်ကျွန်တော်တို့
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကိုကျော်ကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့စနေနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကတော့အချိန်ဆီသွားတဲ့တည်းဒီမှာပဲရန်နာခွင့်ပြုပါတာဝန်သည့်တာဝန်ယူမှုရှိတဲ့ပွင့်လင်းမြင်သားတဲ့အားလုံးပါဝင်နိုင်တဲ့ပြည်သူဝင်ရဲ့ရေးရဝန်ဆောင်မှုတွေဖြစ်ထွန်းလာပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ
်စနေညတရက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ကကြေညာပေးပါမယ
်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားတက္ကသိုလ်မှာ Unite the Right ဆိုတဲ့ဆန္ဒပြပွဲတရက်စနေနေ့မှာပြုလုပ်ဖို့လူပြူကြီးစိုးရေးဝါဒီအုပ်စုတို့ကလူတွေစုဝေးခဲ့ကြရမှာကြောင်းဝင်းနဲ့ဝေယာမနေကြဖို့ပြည်내အုပ်ချုပ်ရေးမှူးကတတိပေးချက်ထုတ်လိုက်ပါတယ်။ဆန္ဒပြသူလူအုပ်စုဟာတောက်ကြနေညကလည်း Charlotteville မြို့ထဲကတက္ကသိုလ်ဝင်းထဲခြစ်တဲရင်မိတို့တွေကင်ဆောင်ပြီးတော့ White Life Matters လူပြူတို့ရဲ့အသက်တွေဟာအရေးကြီးတယ်ဆိုတဲ့ကြွေးကြော်တန်းတွေကိုလည်းအဝေးခဲ့ကြပါတယ်။ဒီလောက်ရှာမှုဟာစနေနေ့မှာခြစ်တဲပွဲကြီးတရက်ကျင်းပဖို့ပြင်ဆင်တဲ့အကျိုးလုပ်တဲ့ပွဲလည်းဖြစ်ပါတယ်။တောက်ကြနေကဒီလိုဆန္ဒပြရမှာတံပြန်ဆန္ဒပြသူတွေနဲ့ရင်ဆိုင်တွေ့ပြီးတော့ရံပွဲတွေဖြစ်ပါခဲ့ပါတယ်။ဒီအတွက်ခနာကိုပူလောင်ရရန်စီတဲ့ဓာတ်ရုပ်ဆေးတွေဖြန်းပြီးတော့ရဲတွေကလူစုခွဲခဲ့ရတာပါအ ਨੇ ဆုံးဆန္ဒပြသူတူကိုရဲတွေကဖမ်းဆီးလိုက်ပြီးလူအ ਨੇ ငယ်လဲဒဏ်ရာတွေရသွားကြပါတယ်ကင်ညာနိုင်ငံသမရရွေးကောက်ပွဲမှာလက်ရှိသမရဥရဒူကင်ညာသားအနိုင်ရချောင်းတောက်ကြနေကကြေညာလိုက်ပြီးတဲ့နောက်အထိုက်ခံပါတီရဲ့အမခန်နယ်မြေထဲမှာအကြမ်းဖက်မှုတွေဖြစ်ပွားလာရမှာတနတ်နယ်ပြစ်ခတ်မှုအတွင်းကလေးငယ်တူနဲ့အမျိုးသား၉ဦးတနတ်နယ်စုစုဝါပြစ်ခတ်လာရပါတယ်အထိုက်ခံပါတီကောင်းဆောင်ရေလာအိုဒင်ဂါရဲ့အမခန်နယ်မြေထဲကတနတ်တံရရွေနဲ့လူကိုဦးရဲ့အလောင်းတွေကိုနိုင်ရိုဘီမြို့ထဲကရင်ခွဲရုံထဲကိုတယ်လာတယ်လို့အမည်မဖော်လိုသူရင်ခွဲရုံအရာရှိသူကပြောပါရယ်။နာမည်မဖော်လိုသူရဲ့အရာရှိသူကလည်းရင်ခွဲရုံထဲကိုအလောင်းတွေရောက်ရှိလာတယ်ဆိုတာကို Riders သတင်းဌာနကိုအတည်ပြုပါရယ်။မတ်ထရီယာမြို့ခံ Wycliffe Mokoya ကလည်းသူ့ရဲ့အသက်9နှစ်အရွယ်သမီးကလေးဟာသူ့ရဲ့အိမ်ဝဲအနားပေါ်မှာရက်နေတော့ဘဲကရောက်လာမှမသိတဲ့ကြီးဆံမှန်ပြီးတော့တေဆုံသွားတယ်လို့ပြောပါရယ်။
တရင်ချင်းချုပ်ကိုနန်းလောင်တင်ညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရင်းမှာမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tier 1ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် View American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ View မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.